Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကင်းကိုဖိုင်ဆိုင်နိုင်ကြပါစေခင်ဗျာ။ VOA America နိုင်ရဲ့2019ခုနှစ်ဇန်နဝါရီလ5ရက်စနေနေ့မနေ့ကင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းလိုမီတာ30.40-48ကနေဓာတ်ရိုက်ထုတ်လွှင့်နေတယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
ကျွန်တော်ကြောင်လင်မမတ်အီတန်ဆင်နဲ့အတူနိုင်ငံတကာထိတိုင်းအောင်သတင်းတွေကိုကြီးညာသွားဖို့ရှိပါတယ်အမေရိကန်ဆိုရရန်နေရာတချို့ရပ်တန့်နေတာဟာအချိန်နှစ်ပတ်ကြာသွားပြီမဲ့လည်းအခုချိန်ထိပြည်လည်မှုတွေတမနာနဲ့လွတ်တော်အကြာမရနိုင်ပဲဖြစ်နေတဲ့အကြောင်းရခိုင်ပြည်နယ်ကအစိုးရရဲကင်း၄ခုကိုအေးအေးရခိုင်တပ်ကမနေ့ကဝင်တက်ခဲ့လို့ရဲတပ်ဖွဲ့ဝင်73ဦးသေဆုံးပြီးတော့9ဦးဒဏ်ရာရခဲ့တယ်လို့အစိုးရဘက်ကကြေညာရတဲ့အကြောင်းနဲ့ထိုင်းနိုင်ငံမှာမုံတိုင်းဝင်လို့ရေကြီးမှုတွေဖြစ်ပေါ်နေတဲ့ကြောင်းစတွေကိုကြားမှာပါခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။အမေရိကန်အစိုးရရန်နေရာတွေရထားရတဲ့ဒီအစိုးရလုပ်ငန်းစဉ်တွေသမ္မတဒိုနယ်ထရန့်နဲ့ချွတ်တော်ခေါင်းဆောင်တွေကြားညှိနှိုင်းမှုတွေလုပ်နေပေမဲ့သဘောတူညီမှုရဖို့တော့ညှော်လင့်နေကြဆဲဖြစ်ပါလေ
။ဟမ် Yes I have and I can do it if I want.
So you don't need congressional approval to build the wall?
No, we can use them, absolutely. We can call it
an emergency. ဒါတော့သမရထွန်းနဲ့လွတ်တော်ခေါင်းဆောင်တွေကြားအကျိနဲ့ဆွေးနွေးနေကြတာတွေကိုသတင်းတွေပြီးပြီးချင်းမှာပဲတင်ဆက်သွားဖို့ရှိပါတယ်။တခါရခိုင်ဘက်မှာတိုက်ပွဲတွေကဘလောက်ထိပြင်းထန်ပြီးဘလို့ဒုက္ခတွေနဲ့ရင်ဆိုင်နေရပါသလဲ။မန္တလေးရတနာဘုံတက္ကသိုလ်ဝင်းအတွင်းမှာဆနပြចောင်းသားဒီကိုသတင်းယူတဲ့သတင်းသမားတွေပေါ်တားမြစ်ခဲ့မှုကိုသတင်းမီဒီယာကောင်စီကဘယ်လိုဆောင်ရွက်သွားမလဲဆိုတဲ့သတင်းပြပိုးချက်တွေကိုလည်းနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုတင်ပြမှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်အောင်နဲ့မအီတန်စင်တို့ပြောပြပေးပါအောင်ဗျာ
။အမေရိကန်ဆိုရရန်နေရာတချို့ရပ်ဆိုင်းနေတာမနေ့တုန်းကတောက်ကြနေသည့်ဆိုလို့ရှိရင်14ရက်နှစ်ပတ်ပြည့်သွားခဲ့ပါပြီ။ဒါပေမဲ့အင်ပြူရောနဲ့လွတ်တော်ကြာပြည်လည်မှုတွေအခုချိန်အထိမရနိုင်သေးတာကြောင့်ဆိုရရန်နေရာရပ်ဆိုင်းမှုပြဿနာကဆက်ပြီးတော့ရှိနေအောင်မယ်သဘောပါ။အမေရိကန်နဲ့မက္ကဆီကိုနယ်စပ်တချောင်းမှာတိုင်းခတ်ဖို့သမ္မတထရန့်ရဲ့ဒီအစိုးရသုံးစည်းငွေတောင်းခံမှုကိုဒီမိုကရက်လွတ်တော်မတ်တွေကလက်မခံဘဲဖြစ်နေလို့အစိုးရရန်နေရာရပ်ဆိုင်းနေတဲ့ပြဿနာမပြေလည်နိုင်ပဲဖြစ်နေတာပါဒီဟာကိုဖြေရှင်းနိုင်အောင်အခုသတင်းပတ်ကုံပိုင်းအထိအင်မီရိုနဲ့လွတ်တော်ခေါင်းဆောင်တွေကြားဆွေးနွေးမှုတွေလုပ်ဖို့ရှိနေပါတယ်မနေ့တုန်းကလည်းသူတို့ဆွေးနွေးခဲ့ကြပါသေးတယ်အဲ့ဒီဆွေးနွေးမှုကိုသမ္မတထရန့်ကတိုးတက်မှုရှိခဲ့တယ်လို့ဆိုပေမဲ့လည်းမနေ့ကအောက်လွတ်တော်ဥက္ကဋ္ဌအစ်ဖြစ်လာခဲ့တဲ့လွတ်တော်မှနန်စီပလိုစီကတော့အချိန်နှစ်နာရီလောက်တောက်လျှောက်မနေ့ကဆွေးနွေးခဲ့ကြတယ်ဆိုတာဟာအငင်းခုံတက်တက်ဖြစ်နေခဲ့ပြီးအစိုးရလုပ်ငန်းတွေပြန်မလဲပတ်မချင်းဒီပြဿနာကမပြေလည်နိုင်ဘူးလို့သူကပြောပါတယ်ဒီမိုကရက်ထက်လွတ်တော်မှချက်ရှူမာဒီသတင်းထုတ်တွေကိုမနေ့ကပြောခဲ့တာကတော့သမ္မတထရမ်ဟာအစိုးရပိတ်ထားတဲ့ကိစ္စကိုအချိန်တော်တော်ကြာအောင်လုပ်ထားမယ်ဆိုပြီးတော့ချင်းချောက်ခဲ့တယ်ဆိုတဲ့အကြောင်းလာရီနှစ်တည်နေတော့ချင်းနေတယ်လို့သူချင်းချောက်ခဲ့တယ်လို့လွတ်တော်မှချက်ရှူမကပြောဆိုပါတယ်
။ရုရှားနိုင်ငံတွင်းမှာသရှိုးလို့ဆွဆွဲခံရမှုနဲ့ထိမ့်သိမ်းခံထားရတဲ့အမေရိကန်ပြည်တိုင်နှစ်နိုင်ငံစလုံးမှာနိုင်ငံသားခံယူထားတဲ့အမေရိကန်မရိန်တပ်သားဟောင်းပေါ့ဝီလန်အရေးကိုအင်မတန်စိုးရိမ်မကင်းဖြစ်ရတဲ့အကြောင်းပြည်တိုင်နိုင်ငံဆိုင်ရာဝန်ကြီးဂျယ်ရမီဟန့်ကတောက်ကြနေတော့ပြောဆိုလိုက်ပါတယ်။တနမီတိုက်ခိုက်မှုတွေအတွင်းမှာတီတူတွေကိုကြားခွဲရွှေ့သလိုမျိုးအသုံးပြုနေလို့မဖြစ်ဘူးဆိုပြီးတော့ရုရှားကိုဟန့်ကသတိပေးလိုက်တာပါ။ပြည်တင်းကလည်းတက်နိုင်သမျှအကူအညီတွေပေးနေတဲ့အကြောင်းဟန့်က Sky News နဲ့တွေ့ဆုံမေးမြန်းခန်းတွေမှာပြောဆိုသွားပါတယ်။ရုရှားဆိုင်ရာအမေရိကန်သံတမန်ကြီး John Huntsman Jr. ကမော်စကိုအချင်းထောင်ထဲမှာရောက်နေတဲ့ဝီလန်နဲ့တွေ့ဆုံခဲ့ပြီးနောက်တစ်နေ့ကြာလပင်းနေမှာတော့ဝီလန်ဟာပြည်တင်းနိုင်ငံသားဖြစ်တဲ့အကြောင်းအမေရိကန်တရုတ်ကအကြေညာခဲ့ပါတယ်။
စီးရီးယားနိုင်ငံမှာရှိနေတဲ့အမေရိကန်တပ်ဖွဲ့တွေကိုပြန်ပြီးတော့ရုပ်သိမ်းမယ်လို့သမ္မတဒိုနယ်ထရန့်ကကြေညာခဲ့တာအချိန်နှစ်ပတ်ကျော်လာခဲ့ပေမဲ့အခုချိန်ထိအမေရိကန်တပ်ဖွဲ့ဝင်တွေအိမ်ပြန်လာရေးလမ်းပြမြေပုံကမရှိသေးပဲဖြစ်နေပါတယ်။စီးရီးယားကအမေရိကန်တပ်ဖွဲ့တွေပြန်ရုပ်သိမ်းရေးအချိန်စရာဆွဲထားတာမရှိသေးဘူးလို့အမေရိကန်နိုင်ငံရေးဝန်ဌာနအစ်မင်ရရှိသူကသတင်းထုတ်တွေကိုမနေ့လုံးကပဲပြောခဲ့တာပါ။နိုင်ငံရေးဝန်ကြီးမိုက်ပွန်ပီယိုကလာမယ့်သတင်းပတ်ထဲမှာပဲအရှေ့လက်ပိုင်းဒေသကိုခီးထွက်ခွာဖို့ရှိနေပါတယ်။တပ်ဖွဲ့ဝင်တွေစီးရီးယားနိုင်ငံကပြန်ရုပ်သိမ်းရေးကိစ္စအတွက်အစီအစဉ်တွေကိုဆွဲနေတဲ့အမေရိကန်ရဲ့မဟာမိတ်တွေလောက်ဖို့ကင်မဲ့တွေနဲ့လည်းအပြင်းထန်ပူးပေါင်းဆောင်ရွက်ပြီးတော့လှုပ်ဆောင်နေပါတယ်လို့နိုင်ငံရေးအစီအမြင်နိုင်ငံရေးယုံကအစီအမြင်ရရှိသူကဆိုပါတယ်စီးရီးယားမှာ IS သွေးကြွတွေကိုတိုက်ခိုက်နှိမ်နင်းဖို့အမေရိကန်တပ်ဖွဲ့ဝင်ပေါင်း2000လောက်ရောက်ရှိနေတာဖြစ်ပြီးတော့သူတို့အားလုံးကိုအချိန်လေးလတွင်လေးလတွင်မှာပြန်ပြီးတော့ရုပ်သိမ်းဖို့ရှိနေပါတယ်သမ္မတထရန့်ဘော်ဒီဘူးနေတော့ကသူ့ရဲ့ဆွေးရအဖွဲ့နဲ့ဆွေးနွေးပွဲတွင်ပြောခဲ့တာကတော့ အင်းအားကောင်းကောင်းနဲ့တပ်ဖွဲ့တွေကိုပြောင်းသိမ်းမှဖြစ်တယ်။နှင်းမယ်မြန်မယ်ဆိုတာကိုတော့သူဘယ်တော့မှမပြောခဲ့ဘူးလို့ပြောပါရယ်
။ဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲအပါအဝင်ယာနဲ့ချီရဲ့ဂျာမနီနိုင်ငံရေးသမားတွေရဲ့ကိုယ်ရေးချက်လက်တွေအခုခံရပြီးတော့ Twitter ပေါ်မှာအတင်ခံရတဲ့အကြောင်းဂျာမနီဆိုရကပြောဆိုထားပါရယ်။ဒီကိစ္စကိုဆိုရကအလေးပေးဆောင်ရွက်နေတဲ့အကြောင်းပြောခွင့်ရမာတီနာဖီယက်စ်ကတောက်ကြနေဘာလီမြို့မှာကျင်းပတဲ့ပုံမှန်စည်းဝေးတွင်မှသတင်းတောက်တွေကိုပြောဆိုသွားပါရယ်။မကဲနဲ့ပတ်သက်တဲ့အရေးကြီးတဲ့ချက်လက်တွေတော့မပေါက်ကြားခဲ့ဘူးလို့ကနအူးစစ်ဆေးချက်မှာဖော်ပြထားတာပါ။ကိုပိုင်အင်္ဂလိပ်စာဖုန်းနံပါတ်စာ ID အချက်လက်ဗောက်ချာတွေနဲ့ credit card အချက်လက်စာတွေကိုခိုးယူပြီးတော့ဒီဇင်ဘာလတုန်းက Twitter မှာတင်ခဲ့တာကိုဒီသတင်းပတ်ထဲမှာကြာမှတွေ့ရှိတာဖြစ်ပါတယ်။နိုင်ငံရေးသမားတွေကတော့မကထင်ပေါ်ကျော်ကြားသူတွေနဲ့သတင်းတောက်တွေကိုပြင့်မှတ်ထားတိုက်ခိုက်တာလည်းဖြစ်ပါတယ်ရှင်။
New American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483လိုင်းဒိုမီတာ48 kHz 6753ဒုတိယနာရီဘက်မှာလိုင်းလာမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ New American တာမြန်မာဘိုင်းကနေပြီးတော့စနေနေ့မနက်ခင်းနိုင်ငံတကာသတင်းတွေကိုတက်ရိုက်ဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်မှာရှိတဲ့ရဲကင်းစခန်း၄ခုကိုရခိုင်တပ်မတော် AA ကဝင်ရောက်တိုက်ခတ်ခဲ့လို့ရဲတပ်ဖွဲ့ဝင်73ဦးသေဆုံးပြီးတော့9ဦးဒဏ်ရာခဲ့တဲ့အကြောင်းပြန်ကြိုင်းဝင်ဌာနကဇန်နဝါရီလ၄ရက်နေ့မှာကြေညာချက်ထုတ်ပြန်ပါတယ်။လွတ်လပ်ရေးနေ့ဖြစ်တဲ့ဇန်နဝါရီလ၄ရက်နေ့မနေ့စောစောမှာ AA အဖွဲ့ကအင်အားအလုံးရင်းနဲ့မြန်မာကင်းစခန်း၄ခုကိုတစ်ချိန်နဲ့တစ်ပြိုင်နက်တည်းဝင်ရောက်တိုက်ခတ်ခဲ့ကြတယ်လို့ဆိုပါတယ်။ငမင်းဘော်ကျောင်းတောင်ဂုတ်ပိနဲ့ကတိလရဲကင်းတွေကို AA အဖွဲ့ဝင်တွေကဒီအင်အား250လောက်ဟာဒီတောက်ကြံနေမနဲ့6နိုင်ကျော်မှာတိုက်ခတ်ခဲ့တဲ့အကြောင်းမြန်မာစစ်တပ်ကပြန်လည်တိုက်ခတ်မှုတွေလုပ်ခဲ့တဲ့အထက်မှာရဟတ်ရင်နစီးနဲ့လည်း၄ကျောင်းကနေတိုက်ခတ်မှုတွေရှိခဲ့တဲ့အကြောင်းမနဲ့7နိုင်ကျော်မှာအဲရဟတ်ရင်နဲ့တိုက်ခတ်မှုတွေလုပ်ခဲ့တယ်လို့ဆိုပါတယ်မနဲ့9နိုင်ကျော်မှာတော့ AA ဖွဲ့တွေပြန်ပြီးတော့ဆုတ်ခွာသွားခဲ့တယ်လို့လည်းပြန်ကြိုင်းဝင်ဌာနရဲ့ကြေညာချက်မှာမနေ့တုန်းကဖော်ပြထားပါတယ်ရခိုင်တပ်မတော် AA ဖွဲ့ရဲ့အခုလိုမျိုးတိုက်ခတ်မှုတွေဟာရခိုင်ပြည်နယ်အတွင်းကအခြေအနေတွေကိုပို့ပြီးတော့ရှုပ်ထွေးသွားစေပြီးမတည်ငြိမ်မှုတွေရခိုင်ပြည်နယ်အတွင်းမြင့်တက်လာအောင်ရည်ရွယ်ပြီးတော့လှုပ်ဆောင်တာဖြစ်တယ်လို့လည်းမြန်မာစိုးရကပြောပါတယ် AA အဖွဲ့ကလည်းသူတို့ရဲ့တိုက်ခတ်မှုတွေဟာဟုတ်မှန်ကြောင်းတုံမှန်ဖြစ်14ဦးကိုဖမ်းထားကြောင်း AA အဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံခိုင်တုခကဗီဒီယိုမြန်မာပိုင်းကိုမနေ့တုန်းကပြောထားတာရှိပါတယ်2018ခုနှစ်ကုန်ပိုင်းကစပြီးတော့ရခိုင်ပြည်နယ်ဘူးတီတောင်ရတိတောင်ပုံနှကျွန်းနဲ့ကြောက်တော်မြို့နယ်တွေမှာ AA ရခိုင်တပ်မတော်နဲ့မြန်မာတပ်မတော်တို့တိုက်ပွဲတွေအပြင်းထန်ဖြစ်ပွားလာနေကြတာဖြစ်ပြီးတော့ဒီလိုတိုက်ခတ်မှုတွေကြောင့်စစ်ဘေးရှောင်လူဦးရေဟာလည်း3000လောက်ရှိနေတယ်လို့လူမှုကေဇယ်ရေးအဖွဲ့တွေကအစည်းအဝေးပြုစုထားပါတယ်မြန်မာစစ်တပ်က NCA လက်မှတ်ထိုးအပြစ်ရအဖွဲ့တွေရောလက်မှတ်မထိုးတဲ့လက်နက်ကိုင်အဖွဲ့တွေနဲ့ပါအပြစ်ခံရဆဲမှုတွေကိုလေးလာကြလှုပ်ထားမယ်လို့ပြီးခဲ့တဲ့ဒီဇင်ဘာ27ရက်နေ့တုန်းကကြေညာချက်ထုတ်ပြန်ထားတဲ့ဆိုပေမဲ့လည်းရခိုင်ပြည်နယ်အတွင်းတိုက်ခတ်မှုတွေကတော့မနေ့တုန်းကအထိပြင်းပြင်းထန်ထန်ဖြစ်နေကြတာပါ
ထိုင်းနိုင်ငံတောင်ပိုင်းအရှိကံယူရန်ကနာမည်ကြီးခီးသွွားတွေလာများတဲ့အပန်းဖြေစခန်းတွေနဲ့ကန်းချေကရွာတွေကိုအပူပိုင်းမုံတိုင်းဖတ်ဖို့တိုက်ခိုက်ခဲ့တာကြောင့်ပင်လယ်ရင်မြင့်တက်နေတဲ့အပြင်မိုးတွေလေတွေကြောင့်လည်းမြို့တွင်းလမ်းမတွေနဲ့တမျိုးနဲ့တမျိုးဆက်ထားတဲ့လမ်းတွေမှာရေကြီးနေရပါတယ်။တစ်ပင်တွေတက်တိုင်းတွေလည်းရိုင်းလဲနေရပါတယ်။ဟွာဆိုင်ခရိုင်နာကွန်စီတမရက်ကဒီအိမ်ဒါဇင်နဲ့ချီပြီးတော့လည်းပျက်စီးရပေမဲ့လည်းအခုချိန်ထိတော့အကြီးအကျယ်ပျက်စီးဆုံးရှုံးရတယ်ဆိုတဲ့သတင်းတော့မကြားရသေးပါဘူး။ထင်ထားသလောက်မုံတိုင်းကဆုံးမဲ့ပုံတော့မပေါက်ပါဘူး။ထိုင်းဆိုရရဲ့အဆိုအရကတော့တိုင်း၄ခုကပြည်သူ6100ကျော်ကိုဘေးလွရာကိုအရင်ရွှေ့ဆိုင်ထားပြီးဖြစ်ပါတယ်။တောက်ကြနေညနေပိုင်းထိတော့အသေးပြောင်းမရှိသေးဘူးလို့ကြေညာထားပေမဲ့လည်းပတ္တနီခရိုင်တာဝန်ရှိသူရဲ့အဆိုအရကတော့ငါးဖက်တင်မောမှောက်လို့လိုက်ပါလာတဲ့တငါးသည်6ယောက်ထဲမှာတစ်ယောက်ကပျောက်နေပြီးတော့တစ်ယောက်ကတည်ဆုံးနေတယ်ဆိုပြီးတော့ဖော်ပြထားပါတယ်
။ဖိလစ်ပိုင်နိုင်ငံကဖွံ့ဖြိုးမှုနှိမ်ကျတဲ့ဒေသတွေမှာဒီဇင်ဘာလ29ရက်နေ့တုန်းကဒီအပူပိုင်းမုန်တိုင်းဥစ်မန်ဝင်ရောက်တိုက်ခတ်ခဲ့လို့သေဆုံးသူအနည်းဆုံး85ဦးရှိခဲ့ပြီးတော့မုန်တိုင်းတံကနေပြီးတော့အဲ့ဒီဒေသကလူတွေပြန်ပြီးတော့ဒီရုန်းကန်နေကြတာအခုချိန်ထိပြင်းထန်လုံနေကြတော့မှာပဲအဲ့ဒီမှာမြေပြိုမှုတွေရေကြီးမှုတွေကိုဒီကြေးရွာတွေတော်တော်များများခံနေရပါတယ်ဖိလစ်ပိုင်ကျစ်စင်ဒီဖွဲ့ရဲ့ခမန်းကျဲအရမုန်တိုင်းတံခံရတဲ့သူပေါင်းဟာ 38,000 ကျော်ရှိပြီးတော့လူ 100,000 ခွဲလောက်ကအကူအညီတွေလိုအပ်နေတယ်လို့ဆိုပါတယ်။ပြီးခဲ့တဲ့2018ခုနှစ်နှစ်စမ်းပိုင်းမှာတော့ကလည်းဖိလစ်ပိုင်နိုင်ငံမှာမုန်တိုင်းတွေဝင်မွေခဲ့တာကြောင့်ဒီတံတွေကိုလည်းဖိလစ်ပိုင်နိုင်ငံခံခဲ့ရပါသေးတယ်
။အမေရိကန်ဆိုရလုပ်ငန်းတချို့ပိတ်ထားရတာသတင်းသုံးပတ်ထဲရောက်လာတဲ့အချိန်မှာတော့အဆိုရရုံးတွေပိတ်ထားရမှုနဲ့အဆိုရလုပ်ငန်းတွေအဆိုရ အလုတ်သမားတွေလစာမဲ့အလုတ်နားနေရတာကအစိုးရဝန်ဆောင်မှုတွေအပေါ်မှာညားစွာထိခိုက်လာနေပါတယ်။ထိုင်းမင်းနဲ့အစိုးရပြည်သူဝန်ဆောင်မှုတွေအပေါ်မှာတယောက်မှသိမ့်မရှိဘူးဆိုပြီးတော့ပြည်ပကအမေရိကန်တယုံနဲ့ကောင်စစ်ဝင်ယုံကပြောနေကြတာပါ။အစိုးရလုပ်ငန်းတချို့ရန်နာထားရတဲ့အချိန်မှာအမေရိကန်အမျိုးသားလုံခြုံရေးနဲ့ပြည်ပရောက်အမေရိကန်နိုင်ငံသားတွေကိုကာကွယ်ဖို့ဦးစားပေးဆောင်ရွက်နေတဲ့အကြောင်းကိုလည်းအမေရိကန်နိုင်ငံခြားရေးယုံကပြောဆိုထားပါတယ်။ပြည်တွင်းပြည်ပကဗီဇာနဲ့ပတ်စပို့ဝန်ဆောင်မှုလုပ်ငန်းတွေအတွက်အတုံးကြီးလုံလုံလောလောရှိနေသေးတဲ့အတွက်ကောင်စစ်ဝင်ယုံလုပ်ငန်းဆောင်တာတွေကိုပုံမှန်အတိုင်းဆောင်ရွက်မှာဖြစ်တဲ့အကြောင်း VOA ကိုပြောပြပါတယ်။ပုံမှန်လုပ်ငန်းတွေနဲ့အမေရိကန်နိုင်ငံသားတွေအတွက်အရေးပေါ်လုပ်ငန်းစဉ်တွေကိုဆက်ပြီးတော့တည်ယုံတွေကပုံမှန်တိုင်းဆက်ပြီးတော့ဆောင်ရွက်သွားမှာဖြစ်တဲ့အကြောင်း VOA ကိုပြောပါတယ်။ American Center နဲ့ Education USA လို့ယုံတွေကတော့ခေတ္တပိတ်ထားမှာဖြစ်ပါရဲ့ရှင
်။စနေနေ့မနေ့ကထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုကျော်အွန်လိုင်းနဲ့မဲအီတန်းစင်တို့ပြောပြခဲ့ကြတာပါခင်ဗျာ။VOA ကနေအခုကျွန်တော်တို့ထုတ်လွှင့်နေတဲ့အစီအစဉ်ကိုကျွန်တော်တို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ဆိုတဲ့ page မှာတိုက်ရိုက်ထုတ်လွှင့်ပေးနေသလို VOA ရဲ့ internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းတိုက်ရိုက်လာရောက်နားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့အမေရိကန်နိုင်ငံကြီးအခြေအနေသတင်းစွာတစ်ပုဒ်ကိုတင်ပြချင်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့လွှတ်တော်သစ်ရဲ့ဒီမိုကရက်ခေါင်းဆောင်တွေတောက်ကြနေကတွေ့ဆုံကြရမှာRepublican တွေဘက်ကသဘောတူညီမှုရရှိနိုင်ဖို့မျှော်လင့်ချက်ရှိတဲ့အကြောင်းပြောခဲ့ကြပေမဲ့ Democrat ခေါင်းဆောင်တွေကတော့အပေးယူညှိနှိုင်းမှုမှာအားရစရာမတွေ့ရသေးတဲ့အကြောင်းပြောခဲ့ပါတယ်။သမ္မတ Trump ကတော့သူတောင်းခံထားတဲ့ဒဇိုင်းတီဆောက်ဖို့ငွေကြေးမရဘူးဆိုရင်လက်ရှိပိတ်ထားရတဲ့အစိုးရရန်တရားအခြေအနေဟာနှင်းနဲ့ချီပြီးတော့ကြာသွားနိုင်တယ်လို့ပြောကြခဲ့ပါတယ်။အကြောင်းဆုံးကတော့ဒေါ်လာတန်းကတင်ပြပါလိမ့်မယ်ခင်ဗျာ။
သမ္မတထရမ့်ရဲ့ဒီမိုကရက်ထွတ်တော်ခေါင်းဆောင်တွေဖြစ်တဲ့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီနဲ့အထက်လွှတ်တော်လူနည်းစုခေါင်းဆောင်ရှက်ရှူမတ်တို့တောက်ချန်နေကအင်ဒူရောမှာတွေ့ဆုံခဲ့ရမှာသတင်းတပရှိလာပြီးဖြစ်တဲ့အမေရိကန်အစိုးရဒစိပိုင်းပိတ်ရတဲ့အခြေအနေဆိုက်ခဲ့တဲ့ရှေးမတိုးနောက်မဆုတ်တာဖြစ်နေတဲ့အခြေအနေကိုလက်တော်ဖြေရှင်းနိုင်မယ့်နီလာနှစ်ဖက်ဆုံးတို့ကထုတ်မပြောနိုင်ခဲ့ကြပါဘူးသမ္မတထရမ့်ကတွေ့ဆုံမှုဟာအကျိုးရှိရလို့သတင်းတော်တွေကပြောခဲ့ပေးမယ်အစိုးရပြန်ဖွင့်နိုင်ရေးအတွက်ဆွေးနွေးဖို့သူ့ဘက်ကလူပုဂ္ဂိုလ်3ဦးပါအဖွဲ့ကိုဖွဲ့ထားတယ်လို့ဆိုပါတယ်။အဲ့ဒီ3ဦးကတော့ဒုတိယသမ္မတမိုက်ပင်စ်အမိနီလုံခြုံရေးဝန်ကြီးကာဂျင်နီဆန်နဲ့အင်ပြူရောအကြီးတန်းအကြံပေးပုဂ္ဂိုလ်ဂျယ်ရက်ခက်ရှနာတို့ပဲဖြစ်ပါတယ်။မက္ကဆီကိုနဲ့နယ်နိမိတ်တိုင်းတည်ဆောက်ရေးအတွက်ဒီသတင်းပတ်ကိုမှဗားဆက်လို့မယ်ဆိုတာကိုဒီမိုကရက်နဲ့ဆွေးနွေးမယ်လို့သမ္မတထရမ့်ကပြောခဲ့ပါတယ်။ဒါပေမဲ့ထက်လို့တော့မှချက်ရှူမတ်ကတော့တင်းတောက်တွေကိုပြောခဲ့ရမှာတမရထရမ့်ကသူတောင်းထားတဲ့ဒိုင်းဆောက်ဖို့ငွေမရရင်အစိုးရရန်တရားကိုအချိန်အကန့်အသတ်မရှိပိတ်ပစ်နိုင်တယ်လို့ပြောခဲ့တယ်လို့ဆိုပါတယ်။ဒီချက်နဲ့ပတ်သက်လို့တင်းတောက်တူကမှန်ကန်မှုကိုမေးမြန်းရမှာတမရကအခုလိုဝန်ခံခဲ့ပါတယ
်။ Absolutely I said that I don't think it will but I am prepared and I think I can speak for Republicans.
ကျွန်တော်အဲ့ဒီလိုတကယ်ပဲပြောလိုက်တာပါ။အဲ့ဒီလိုဖြစ်မယ်လို့တော့ကျွန်တော်မထင်ပါဘူးဒါပေမဲ့ကျွန်တော်ဘက်ကဆင်းနေမှာပဲအထက်နဲ့အောက်လွှတ်တော် Republican အမတ်တွေကိုစားကျွန်တော်ပြောနိုင်တာကလုံခြုံတဲ့နိုင်ငံဖြစ်ဖို့နဲ့အဓိပ္ပာယ်ရှိတဲ့နိုင်ငံမိတ်လုံခြုံရေးရှိဖို့ကအရေးကြီးတယ်လို့သူတို့လက်ခံထားကြပါတယ်အစိုးရပိတ်ရတဲ့အခြေအနေဟာရက်တွေထပ်မကြပါစေနဲ့လို့ကျွန်တော်မျှော်လင့်ပါတယ်မြန်မြန်ဖွင့်အောင်လုပ်နိုင်ပါတယ်ကျွန်တော်တို့ဘက်ကလူ3ဦးကိုခံထားပါတယ်သူတို့ဘက်ကလူ3ဦးဒါမှမဟုတ်ဒီထက်ပိုပြီးတော့6ဦး9ဦး12ဦးအထိလာပြီးတော့ဆွေးနွေးနိုင်ပါတယ်ဒီတဲ့ဘက်ကမှကျွန်တော်တို့ဆွေးနွေးကြဖို့ဆင်းနေမှာပဲ
။ဒါအပြင်တိုင်းတီဆောက်ရေးတွေလိုအပ်လို့ရှိရင်လွှတ်တော်ရဲ့အမိန့်မပါပဲသူ့အနေနဲ့အရေးပေါ်အာဏာကိုသုံးပြီးတိုင်းဆောက်ဖို့လှုပ်ဆောင်နိုင်တာကိုလေသမ္မတထရမ့်ကစဉ်းစားနေတယ်လို့သတင်းတောက်ဦးရဲ့မိကိုအခုလိုဝန်ခံခဲ့ပါတယ်
။ဟမ် Yes I have and I can do it if I want.
So you don't need congressional approval.
ကျွန်တော်စဉ်းစားထားပါတယ်။ဒါကိုကျွန်တော်လုပ်မယ်ဆိုလုပ်လို့ရပါတယ်။ကျွန်တော်အနေနဲ့အရေးပေါ်အခြေအနေကိုနိုင်ငံရဲ့လုံခြုံရေးအကြောင်းပြပြီးတော့ကျင်းညာနိုင်ပါတယ်။ဒါကိုကျွန်တော်မလုပ်ရသေးပေမဲ့လုပ်ချင်ရင်လုပ်နိုင်ပါတယ်
။136ကြိမ်မြောက်အောက်လွှတ်တော်မှာအမအများစုနေရာရလိုက်တဲ့ဒီမိုကရက်တီဘက်ကတော့ဒီတပိုင်းပိတ်ထားရတဲ့အစိုးရရန်တရားပြန်ဖွင့်နိုင်ရေးဥပဒေချမ်းကိုကြာတာပြီးနေ့ကတင်သွင်းခဲ့ပါတယ်။အစိုးရပြန်ဖွင့်ပြီးမှသာနေစာလုံခြုံရေးအတွက်ဒီတိုင်းဆောင်မယ့်ကိစ္စကိုဆွေးနွေးမယ်လို့သူတို့ဘက်ကအခိုင်အမာပြောနေတာဖြစ်ပါတယ်။တောက်ကြနေမှာလွှတ်တော်စည်းဝေးပွဲတွေရန်နာလိုက်ပြီးနောက်တွင်ပမာပြန်ဆက်မှဖြစ်တဲ့အတွက်ကြောင့်အစိုးရရန်တရားစိတ်ပိုင်းပိတ်ရတဲ့အခြေအနေဟာ သတင်း၃ပါအတွင်းကိုရှင်းလင်းဝင်ရောက်လာတော့မှာဖြစ်ပါလေ။ဘ ਹੁ အစိုးရအမှုဌာနပေါင်း၈သိန်းခန့်လို့ဟာလာစားမရပဲရှိနေကြပြီးမရှိမဖြစ်တဲ့အမှုဌာန၃ပုံ၂ပုံကတော့အလုတ်ဆင်းနေကြရပါလေ။အခုလိုအစိုးရတစ်စိတ်ပိုင်းပိတ်ထားရတာကြောင့်အမျိုးသားအပန်းဖြေဥယျင်ချမ်းတွေအပါအဝင်ဘ ਹੁ အစိုးရရန်တရားစနစ်အတော်များများကိုလေပိတ်ထားရတာဖြစ်ပါလေရှင်။
တော်လာရှင်များရှင်စစ်ထောက်နိုင်ရေးအကြီးအကဲဟောင်းကိုမကြာသေးခင်ကအခမ်းအနားတစ်ခုမှာအယုအသေးသေးဆက်ဆံခဲ့တဲ့အတွက်ရန်ကုန်တိုင်းဝန်ကြီးချုပ်ကဝေဖန်တယ်နေထွက်ပေါ်ခဲ့ပါတယ်။အချိန်ကဖိနှိပ်ပြီးနဲ့ဖိနှိပ်ခံကြားရင်းနှီးရဲ့ဆက်ဆံရေးဟာမြန်မာနိုင်ငံမှာလိုအပ်နေတဲ့အမျိုးသားပြည်လဲတည်ညံ့ရေးယုံကြည်မှုတည်ဆောက်ရေးမှာအထောက်အကူဖြစ်နိုင်ပါသလားဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးနိုင်အစီအစဉ်မှာဆွေးနွေးကြရအောင်ပါ။မျိုးသားပြန်လည်တည်မြဲရေးနဲ့ယုံကြည်မှုတည်ဆောက်ရေးစတာတွေကိုဘလို့ပုံစံနဲ့တည်ဆောက်တင်ပါလဲဆိုတာကိုလည်းသောတာရှင်တွေပါဝင်ဆွေးနွေးကြဖို့ကိုဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့တယ်လီဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ညတိုက်ရိုက်လေးတိုင်းအစီအစဉ်ကနေကြိုဆိုပါတယ်ရှင
်။ဒီကနေ့စနေည VOA ရဲ့တိုက်ရိုက်လေးတိုင်းအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုတော့ရခိုင်ဘက်ကတိုက်ပွဲအခြေအနေကိုကြည့်ရအောင်ပါ။ရခိုင်ပြည်နယ်ဘူးသီးတောင်မြို့နယ်မြောက်ဘက်ကနေကြားစောက်တပ်စခန်း၄ခုကိုလွတ်လပ်ရေးနေ့မနေ့ပိုင်းမှာရခိုင်လက်နက်ကိုင်အဖွဲ့ AA ကဝင်ရောက်တိုက်ခိုက်တယ်လို့ AA ဘက်ကရောတပ်မတော်ဘက်ကပါအတည်ပြုပါတယ်။အဲဒီနောက်မှာတပ်မတော်ဘက်ကလေးချောင်းအထောက်ကူယူပြီးပြန်တိုက်တယ်လို့ဒေသခံတွေကပြောပေမဲ့တပ်မတော်ဘက်ကတော့အတည်ပြုချက်မပေးပါဘူး။ဒီအကြောင်းထိုင်းခြေဆိုင် VOA သတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ပါတယ်။
ဟုတ်ကဲ့ပါ။နေချဆောက်ရဲစခန်းတွေကို AA ကလွတ်လပ်ရေးနေ့မနေ့ဘက်မှာဝင်ရောက်တိုက်ခိုက်တယ်ဆိုတာကိုတမတော်ပြည်သူ့ဆက်ဆံရေးနဲ့စိတ်ဓာတ်ဆက်ဆင်ရေးညွှန်ကြားရေးမှူးယုံဒုတိယညွှန်ကြားရေးမှူးတမတော်သတင်းမှပြန်ကြားရေးဖွဲ့တွဲဖက်တွင်းမှူးဘုံမှုချုပ်စွန်မင်းထွန်းက VOA ကိုတည်ပြုပြောဆိုပါတယ
်။မနေ့၄ရက်ကြီးကငါးနာရီတော့တုန်းကကျွန်တော်တို့ရဲကင်းစခန်း၄ခုကို AA ဝင်တိုက်တယ်။နေရာကအဲ့ကောင်အကြောင်းတော့တိလာကမြင်းပေါ်ဆိုတာဘုံကြီးတော်ရဲ့မြောက်ခက်ကောင်းတော့ရဲ့အရှိမြောက်နဲ့ကြာတာ။အဲ့ဒီနေရာတွေကမေသာစခန်းတွေမဟုတ်လည်းအတွင်ပိုင်းလေးနဲ့ကြာ။ကျွန်တော်တိကျနေချင်းတော့အဲ့ဒီစခန်းလေးကိုအချိန်ကြီးကိုအဲ့ဒီနေရာတွေမသိရဘူး။ကျွန်တော်ဘက်ကစီတီတင်မှာတိုက်သွားတယ်၊စစ်ကူတီကိုတော့တိုက်ပါတယ်။အဲ့တိုက်သွားတဲ့အခွေတင်တဲ့လည်းနည်းနည်းဖြစ်ပြမှုဖြစ်နေတယ်။အဲ့လောက်တော့ကျွန်တော်သွားနိုင်
။ဒီလိုတိုက်ခိုက်လာတဲ့ရခိုင်လက်နက်ကန်ဖွဲ့ကိုစစ်မတော်စစ်ကြောင်းကတွေလိုက်လံရှင်းလင်းနေပြီးတိကျမှုအချိန်ကြီးကိုမသိရသေးဘူးလို့ဘူမှုချုပ်စော်မင်းထွန်းကဆိုပါတယ်။အေးဘက်ကဝင်ရောက်တိုက်ခတ်ခဲ့တဲ့အချိန်တွေကိုတော့အဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံခိုင်တုခကခုလိုပြောပါရယ
်ဒီမနေ့မှာတော့ဒီဘူးရီတော်မျိုးရဲ့မြောက်ဘက်မှာတိုက်ပွဲတွေဖြစ်နေကြကြအဲ့ဒီမှာရှိတဲ့ဒီနေကြားဆောင်စခန်း၄ခုကိုကျွန်တော်တို့ဒီခိုင်တမ်းလို့ခေါ်တာမြောက်တိုက်ခတ်ရရှိတယ်အဲ့ဒီမှာရန်သူအလောင်းက8လောင်းရထားတယ်အဲ့ဒီမှာ3ဘာက6လောင်းဖမ်းမိကြတာရှိတယ်ကြစခန်းကိုကျွန်တော်တို့တက်ပြီးတော့ရှင်းတဲ့အချိန်မှာဖမ်းမိကြတာကြအော်လက်နဲ့20ကျော်ကျွန်တော်တို့ဘက်ကတင်းစီရမိကြတာရှိတယ်
ဒီလိုဖြစ်ပွားခဲ့တဲ့တိုက်ပွဲမှာမြန်မာရဲတပ်ဖွဲ့ဘက်ကထိခိုက်ကြဆုံးဆုံးဖြတ်မှုများခဲ့တယ်လို့ရခိုင်တပ်မတော်ဘက်ကပြောဆိုပေမဲ့တိကျတည်ပြီးချက်တော့မရသေးပါဘူး။တိုက်ပွဲဖြစ်ပွားရာဒေသဘက်ကိုမြန်မာတပ်မတော်ကနေရဟတ်ရင်နဲ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ခန့်တုခကဆက်ပြောပါရတယ်။
တိုက်ပွဲဖြစ်တဲ့နားကရှိတဲ့စခန်းနဲ့ဘာမှမဆိုင်တဲ့အဲ့ဒီခတိလိုက်ရွာကိုဒီဗမာတပ်မတော်ဘက်ကနေပြီးတော့မှဒီနေ့မနေ့ဒီ9ថ្ងៃလောက်မှလာပြီးတော့တို့ဒီဘုံကျေးတိုက်ခိုက်သွားတာရှိတယ်။ဟယ်လီကော်တာနဲ့ဒီနေ့လာပြီးတော့မှဘုံကျေးတိုက်ခိုက်တယ်လို့အဲ့ဒီတိုက်ပွဲဖြစ်တဲ့နေရာကိုအင်အားတွေထားပြီးတော့ဟိုအများကြီးပြက်လာတာရှိတယ်။တိုက်ပွဲကတော့ပြင်းနေတယ်ကြ။
ဘူရီတောင်မြို့နယ်တောင်မစာကြီးရွာအုပ်စုကတိလှကြီးရွာသူတူကတော့တိုက်ပွဲကြောင့်ပျက်စီးသွားတဲ့ရွာရဲ့အခြေအနေကြောင်းခုလိုပြောပါရစေ။တ
ိုးလက်ရှိရွာကအိမ်ကလေးဆောင်နေတော့တယ်။ဒီကဘုံကျေးလေးနေတော့တာ။ဒီကကဒီစာတင်ဆောင်ကိုထိရတော့တာကို
ကတိလှရွာကိုလေရင်နဲ့ပြစ်ကခဲလို့ရွာသားတွေနေနဲ့ကြောင်းလန့်ပြီးစာရင်ရောက်မှခိုးလုံနေရတယ်လို့သူမကပြောပါရစေ။ကြာတာပရင်းနေ့ကလည်းရတိတောင်မြို့နယ်မြောက်ပိုင်းတက်ဝေကျရွာနီးမှာမြမတမတော်နဲ့ရခိုင်တမတော်အီအီတို့ကြားတိုက်ပွဲဖြစ်ပွားခဲ့လို့တက်ဝေကျရွာစစ်ပေးဆောင်စခန်းနဲ့လက်နက်ကြီးကြားရောက်ပောက်ကွဲခဲ့တာကြောင့်ခမီလူမျိုးရွာသား၄ဦးသေရရှိခဲ့ပါတယ်။2018နှစ်ကုန်ပိုင်းကနေ2019နှစ်စံတောက်ကြနေ့ရှိတော့ရခိုင်ပြည်နယ်ဘူရီတောင်မြို့နယ်ရတိတောင်မြို့နယ်ပုံရုံးနဲ့ကြောက်တော်မြို့နယ်ဘက်မှာမြမတမတော်နဲ့ရခိုင်တမတော်တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်နေတာပါ။ရခိုင်ပြည်နယ်တွင်ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်လက်ရှိစစ်ရှောင်ဥယျာဉ် 3,000 ခန့်ရှိနေပြီလို့လူမှုကယ်ဆယ်ရေးဖွဲ့တွေကစည်ရင်ပြုစုထားပါတယ်။ဒီစစ်ဘေးရှောင်တွေကိုဒေသဆိုင်ရာလူမှုအကူအညီပေးရေးဖွဲ့တွေ၊ရခိုင်နိုင်ငံရေးပါတီတွေကလည်းအကူအညီပေးဆောင်နေတာဖြစ်ပြီး အဖြစ်များရာကြောက်တော်မျိုးနယ်ကဇလူချောင်းနဲ့ရိုးချောင်းဒေသအသက်ပိုင်းကိုဖရိခါကူညီပေးဆောင်သွားမှုလို့တမတော်ကနေပြည်ပင်သားစည်းနေတာကြောင့်စန္ဒရိခါခက်ခဲဖြစ်နေတယ်လို့ကြောက်တော်မျိုးနယ်ကူညီပေးရေးဖွဲ့တွေကပြောပါတယ်မြန်မာတမတော်အနေနဲ့
NC လက်မှတ်သွေးပြရဖွဲ့တွေရော NC လက်မှတ်မရေးထိုးနိုင်သေးတဲ့တိုင်းဒေသနဲ့နိုင်ငံဖွဲ့တွေနဲ့ပါလေးလာပြရထားမယ်လို့ဒီဇင်ဘာ21ရက်နေ့မှာထုတ်ပြန်ထားပြီးမယ်လို့လက်ရှိရခိုင်ပြည်နယ်မှာသမတော်နဲ့ရခိုင်သမတော်အီတို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေဆဲလဲဖြစ်ပါတယ်ခင်ဗျာထိုင်းချီဆိုင် VOA သတင်းတွေအပတ်စဉ်ကဏ္ဍတွေကို VOA Facebook စာမျက်နှာမှာလာရောက်ဖတ်ရှုနိုင်ပါတယ်ခင်ဗျာအခုတော့သတင်းသမားတွေနဲ့ပတ်သက်ပြီးတင်ပြကြပါမယ်မန္တလေးတိုင်းရတနာဘုံတက္ကသိုလ်ဝင်အတွင်းကျောင်းသားတွေရဲ့ဆန္ဒပြပွဲကိုသတင်းယူနေတဲ့သတင်းတော်တွေကိုရိုင်းနှက်ဖို့အတွက် အနုစီဝဗေဒဌာနပါမောက္ခဒေါခင်တက်ကျော်ကတားဆီးခဲ့တဲ့ဗီဒီယိုဖိုင်တွေလူမှုကွန်ရက်မီဒီယာပေါ်မှာပြန့်နှံ့နေတာပါ အဲ့ဒီဖြစ်စဉ်မှာသတင်းသမားတွေလွတ်လပ်စွာသတင်းယူခွင့်ရှိမရှိဆိုတာကိုစုံစမ်းဖော်ထုတ်သွားဖို့
မြန်မာနိုင်ငံသတင်းမီဒီယာကောင်စီကလူငါးဦးပါတဲ့စုံစမ်းရေးကော်မတီတစ်ချက်ကိုဖွဲ့စည်းလိုက်ကြောင်းဇန်နဝါရီလ3ရက်နေ့ကသတင်းထုတ်ပြန်ပါတယ်ဒီကိစ္စကိုကောင်စီကစုံစမ်းစစ်ဆေးရလောက်အောင်လိုအပ်နေပါပြီလားအဲ့ဒီစုံစမ်းရေးကော်မတီရဲ့အတွင်းမှဦးတာလွန်ဆောင်ထက်ကအခုလိုပြောပါတယ်အဲ့တော့ကျွန်တော်တို့နိုင်ငံမှာဒီသတင်းမီဒီယာနဲ့ပတ်သက်ပြီးတော့ဟိုအမြဲတမ်းကျွန်တော်တို့ကခ များလာတယ်ဗျ။များလာတော့အခုကိစ္စအတိုင်းနဲ့အဖွဲ့ကြီးရလို့များတယ်။နောက်တစ်ခုကတော့ကောင်စီရဲ့လုပ်ငန်းဒေသမီဒီယာမျိုးတွေအခမ်းအနားကောင်စီရဲ့လုပ်ငန်းတွေပုံမှန်20ခန်းတွေမှာပါပါလဲဆိုတော့ဒီလိုမျိုးအခြေအနေဖြစ်လာလို့ရှိရင်ကောင်စီကအများပြည်သူကိုထုတ်ပြန်ကြေညာနိုင်တယ်ဆိုရက်ဒီရဲ့ဥပဒေပြဋ္ဌာန်းချက်ရှိတဲ့အတွက်ကြောင့်လို့ဒါကိုစုံစမ်းပြီးတော့ဟိုဘယ်လိုဖြစ်တယ်ဆိုရက်ကိစ္စကိုကျွန်တော်တို့ဟိုမေးမြန်းမယ်ပေါ့နော်။ဒီလိုရှိတော့မှကျွန်တော်တို့အစီအစဉ်သာထွက်လာမယ်။အဲ့ဒီအပေါ်မှာမှကောင်စီကနေပြီးတော့အများပြည်သူကိုတိုင်းပြည်ထုတ်ပြန်ကြေညာမှာပေါ့နော်
။ဆိုတော့အခုလိုမျိုးပေါ့နော်စုံစမ်းပြီးရင်ရောဘယ်လိုတွေဆက်လုပ်သွားမှာပါလဲ
။အဲ့ဒါကျွန်တော်တို့ကဒီဖြစ်စဉ်နဲ့အခြေအနေတွေမြင်ကြည့်ရဘယ်လိုဆက်လုပ်မလဲဆိုတော့လုံပိုင်ရင်းရှိတာရအများကြီးပဲကောင်စီရဲ့လုပ်ငန်းစီတွေပါလဲပါရဲပြီးတော့ကောင်စီနေနဲ့ဟိုသူ့ရဲ့ဟိုပေါ့နော်ဥပဒေပါအဖြစ်ကြီးတွေမှာသူကမီဒီယာလောကတစ်ခုလုံးကိုစားပြည့်ရဲ့သဘောရှိတဲ့အခါကျတော့အဲ့လိုဆက်လုပ်မဲ့ဟာရကောင်စီရဲ့29ဦးရဲ့သဘောထားတော့မြင်ကြည့်ရကျွန်တော်တို့ကတော့အားဥပ္ပါမီနေနဲ့ရတော့ဖြစ်ဖြစ်ကျွန်တော်တို့စုံမှန်းပါပေါ့
ဟုတ်ကဲ့ဆိုတော့ဟိုတကယ်လက်တွေ့မှာရောဘလို့အရေးယူဆောင်ရွက်နိုင်တာမျိုးတွေရှိပါဗလဲ
ကျွန်တော်တို့ကအရေးယူဆောင်ရွက်တဲ့အဖွဲ့အစည်းရောမဟုတ်ဘူးကြာကျွန်တော်တို့ကဒီမီဒီယာလောကအတွက်ကျွန်တော်တို့ကကြိုးစားပြုပြီးတော့ဒီလိုအခြေအနေတော့ရှိတာရောပို့ပြီးတော့နိုင်ငံတော်တမရနဲ့တိုင်းပြည်ကိုကျေနပ်နိုင်တဲ့အဖွဲ့အစည်းပေါ့နော်အဲ့တော့ကျွန်တော်တို့ကလည်းမတစ်ဆင့်အာဒီလိုရဲ့ဒရင်းလက်ခွဲဟာထိခိုက်နေရတယ်လို့ပြောလိုက်လို့ရှိတယ်ဒီအတန်ဟာဒီတမရကလည်းဖွဲ့စည်းထားတဲ့ဒါဒီမီဒီယာဥပဒေပေါ်ပေါက်လာတဲ့အဖွဲ့အစည်းတစ်ခုကနေထွက်တဲ့အတန်ဖြစ်တဲ့အတွက်ကြောင့်ပေါ့။ဒါမှအဖွဲ့အစည်းရထွက်တဲ့အတန်ထပ်ပြီးပြည့်ကျင်းတယ်
။ဟုတ်ကဲ့။အဲ့တော့ဒီနေရာမှာမေးပြရှိတာကလေအခုလို့ဖြစ်ပြက်နေတာတွေကတည်င်းသမားတွေအပေါ်မှာဒီဆရာမအပါဝင်လူတို့ရဲ့အမြင်တွေကမကောင်းဘူးဖြစ်နေသလား။ယုံကြည်မှုတွေပြက်နေတဲ့သဘောလို့ရောမယူဆနိုင်ဘူးလား။
ဆိုတော့အကြောင်းအရာတွေကကျွန်တော်တို့ကဟိုဒီယူကလစ်ထဲမှာကြည့်ရတာတခုရဲ့လည်းကျွန်တော်တို့ဆုံးဖြတ်လို့မရဘူးလေအဲ့တော့ကျွန်တော်တို့ဘလို့ဖြစ်ခဲ့လဲဘာဖြစ်ခဲ့လဲဆိုတာကျွန်တော်တို့ကတည်ဖြစ်ချာဟိုဟိုပါပေါ့နော်ဟိုရေးလာဖို့လိုတယ်ဒါကြောင့်လည်းကျွန်တော်ကကော်မတီဖွဲ့ပြီးတော့ကျွန်တော်တို့သွားပြီးလေ့လာမှာပေါ့
သတင်းမီဒီယာသမားတွေဘက်ကရောသတင်းယူတဲ့နေရာမှာပေါ့နော်ဟိုစောင့်ထိန်လိုက်နာတင့်တဲ့ဘလို့အနေထားတွေရှိတင့်တယ်လို့မီဒီယာကောင်စီအနေနဲ့အကြံပြုချင်ပါသလဲ
ကျွန်တော်တို့မှာထုတ်ပြန်ထားတဲ့ကြေညာတွေရှိတယ်။
ရပိုင်မှုရှိတယ်အဲ့ဒါဒရင်းကြီးအောင်နေတယ်ပါအကုန်ပါပါတယ်အဲ့တော့ကျွန်တော်တို့ကဒီထက်အကျဉ်းဝင်နေရပိုင်မှုနေနဲ့အညီလောက်တလားနေရာတမားတွေရောတစ်ဖက်ကတော့တစ်ဖက်ကလူတွေရောတစ်ဖက်ကဟလာဝတ္တလူတော့ခင်းပြတ်ကြော်လူမျိုးရောအားကြောင့်မို့ဒီလိုမျိုးအော်ဟစ်တယ်လေဆိုရဲဟာမျိုးအချိန်ကြီးအားလုံးကိုကျွန်တော်တို့ကအခုမှစပြီးကျွန်တော်တို့လေးလာဖို့ပဲရှိတယ်အနေထားမျိုးပေါ့နော်စုံစမ်းရ
2018 ရဲ့နေ့မှာမြန်မာနိုင်ငံသတင်းမီဒီယာအကောင်စီကိုတင်ပြသွားမယ်လို့ဆိုပါတယ်။အဲဒီကမှတစဉ်လိုအပ်သလိုဆက်လက်ဆောင်ရွက်သွားမယ်လို့သိရပါတယ်ခင်ဗျာ
။ဒီပညာနဲ့ပတ်သက်လို့ကမ္ဘာတဝန်း blog တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာ blogger တွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါတယ်ရှင်။ထုတ်လွှင့်ပြီးတဲ့ blogger တွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်းရဲ့ website မှာပြန်ရှာနားထောင်နိုင်ပါတယ်။website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ blogger တွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ blogger လို့ခေါင်းစဉ်တက်ပြီးတော့ burmese@voanews.com စီကို email ပို့ပေးစေချင်ပါတယ်ရှင
်။ VOA မြန်မာတန်မြန်မာပိုင်းရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုတော်ရရှင်နေနားဆင်နေရတာပါခင်ဗျာ။အခုတော့ရာသီဥတုဆိုင်ရာသတင်းတော်တစ်ပုဒ်ကိုတင်ဆက်ချင်ပါသေးတယ်။ထိုင်းနိုင်ငံတောင်ပိုင်းနခွန်စီသမရခရိုင်တဲကိုဝင်လာတဲ့ပပုအပူပိုင်းမှုန်တိုင်းမဝင်ရောက်ခင်ကတည်းကထိုင်းအစိုးရကကြိုတင်သတိပေးချက်တွေနဲ့ပြင်ဆင်မှုတွေလုပ်ထားတဲ့အတွက်မြန်မာရွှေပြောင်းအလို့သမားတွေစိုးစိုးဝါဝအခက်အခဲဖြစ်နေတယ်ဆိုတာကိုမကြားရသေးတဲ့အကြောင်းမြန်မာရွှေပြောင်းအလို့သမားရေးကာကွယ်ရေးကွန်ရက်ကပြောပါတယ်ထိုင်းချေဆိုင် VOA သတင်းတော့မအေးမှာကတင်ပြပါလိမ့်မယ်ခင်ဗျာ
ထိုင်းနိုင်ငံနဲ့ကခရိုင်အသီးသီးမှာမြန်မာရွှေပြောင်းအလို့သမားတွေအ ਨੇ စုံတိမ့်နဲ့ချီပြီးအလုပ်လုပ်ကြနေကြတာပါထိုင်းဆိုရရဲ့ကြိုတင်ပြင်ဆင်မှုတွေကြောင့်ထိုင်းတောင်ပိုင်းအပူပိုင်းမုန်တိုင်းဖြစ်နေတဲ့နေရာမှာနေထိုင်နေကြတဲ့မြန်မာရွှေပြောင်းအလို့သမားတွေသုံးတရာဖြစ်လို့အကူအညီတောင်းလာမျိုးတွေမရှိသေးတဲ့အကြောင်းမြန်မာရွှေပြောင်းအလို့သမားအခွင့်အရေးကွန်ရက်ရဲ့ဒုတိယဥက္ကဋ္ဌဦးအောင်ကျော်ကပြောပါတယ
်ထိုင်းနိုင်ငံအစိုးရလည်းဒီဟာလာကူလာမယ်ဆိုတာကိုအစီအဝင်သူကသုံးရင်းနဲ့နိုင်နေတဲ့ဒီတက်တီတက်ခရံဒီကအစသူအတိအကျပြညာထားတဲ့အကြောင်းဟိုကျွန်တော်ဒီမှာရှိကြောင်းလို့ဒီမှာရှိရဟိုဒီကြောင့်ဒီအခက်ခဲဖြစ်ပေါ်လာဆိုအတန်အခုချိန်ဒီကျွန်တော်ပြန်ဆောင်ကြည့်နေမသိသေးပါဘူးခင
်ဗျ။ထိုင်းနိုင်ငံအစိုးရအနေနဲ့မှုန်တိုင်းသတိပေးချက်တွေကိုကြိုတင်ထုတ်ပြန်ထားတဲ့အတွက်ကောဘေးလွတ်ရာတွေကိုရွှေ့ပြောင်းခိုင်းထားတဲ့အတွက်ပါထိုင်းတောင်ပိုင်းကပြည်သူတွေအနေနဲ့မှုန်တိုင်းဝင်ရောက်ချိန်မှာစိုးစိုးဝါးဝါးအခြေအနေတွေကိုမကြုံခဲ့ရဘူးလို့လည်းသူကပြောပါတယ်
ဒီမူလေဝတာဟင်တိုင်းမူကျုပ်ကိုတိုင်းတရားဝင်ပြောစီမံရေးထုတ်ပြတဲ့နောက်ပိုင်းမှာသူကအဲ့ဒီတောင်မှရှိတဲ့ဒေသခံပြည်သူတွေအရေးပေါ်တဲ့ဒိနေပတ်တိုင်းမှာဘယ်လိုစီစဉ်ရမလဲနောက်အမှန်တကယ်ဖြစ်ပေါ်လာမဲ့ဒီကြီးကြီးရှံဖြစ်နေတဲ့ဒေသကြီးအားလုံးမှာလည်းသူတို့ပြည်သူတွေဘယ်လိုရောက်ဒီရှေ့ကြောင်းထားတာဒီနောက်အရေးပေါ်ကနေဒီသူကလူငယ်ရင်းနဲ့သူကအပြည့်ချထားတဲ့အကြောင်းဆိုဆိုရင်းရနေသမီးတို့ကျွန်တော်တိတ်ရှိတာမတွေ့ရဘူ
းမုံတိုင်းဟာထိုင်းနိုင်ငံတောင်ပိုင်းကုန်းတွင်းပိုင်းကိုဝင်ရောက်ရာကနေမိုးသည်းထန်စွာရွာသွန်းပြီးလေပြင်းတွေတိုက်ခတ်နေသလိုပင်လယ်ပြင်မှာလည်းလှိုင်းတွေကြီးနေပါတယ်အဲ့ဒီဒေသဘက်မှာတော့ထိုင်းစစ်တပ်ကအရေးပေါ်စည်းရုံးတွေလုပ်ပေးထားပြီးမုံတိုင်းသင့်ပြည်သူတွေကိုကယ်ဆယ်ရေးတွေလုံခြုံရေးတွေအပြည့်အဝချပေးထားပါတယ်ပတ္တနီခရိုင်ထဲမှာတော့ပင်လယ်ပြင်မှာငါးဖက်လေတစ်စီးတိမ်းမောက်ပြီးထိုင်းနိုင်ငံသားတဦးထိုင်းနိုင်ငံသားတဦးသေဆုံးခဲ့တယ်ဆိုပြီးထိုင်းသတင်းတွေမှာဖော်ပြထားပါတယ်ရှင
်ထိုင်းခြေဆိုင် VOA သတင်းတော့မအေးမရဲ့သတင်းပြဖို့ချက်ဖြစ်ပါတယ်ခင်ဗျာမကြာခင်မှာတော့အမျိုးသမီးကန္တာသိပ္ပံနဲ့နီးပညာစတဲ့အပတ်စဉ်ကန္တာတွေအပြင်ကမ္ဘာတစ်လောက်မှာမြန်မာအကြောင်းကိုရေးသားနေကြတဲ့ဆောင်းပါးတွေကိုမူရင်းအာမုံပြက်တင်ဆက်ဖို့လည်းရှိပါတယ်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တန်ရဲ့စနေနေ့မနက်ခင်းအစီအစဉ်လေးကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနံပါတ်32 kHz 9335လိုင်းနိုမီတာ40 kHz 9483ညလိုင်းနိုမီတာ48 kHz 6153ညအပြင်လိုင်းလမီတာ190ကပါထုတ်လွှင့်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းကမ္ဘာမီဒီယာတွေကမြန်မာပြည်မနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူအမျိုးသမီးကဏ္ဍကိုထုတ်လွှင့်မှာဖြစ်တယ်လို့သိပ္ပံနဲ့နီးပညာအစီအစဉ်တင်ဆက်တဲ့အခါမှာတော့
ပါနာယာပါတီရဲ့နော်တမရောဟာနိုင်ငံတော်မှာရေးပါတဲ့တောင်းလေးထားဆောင်နေတာဖြစ်တော့တဲ့ plan scene အကူကြမှာ
မကြခင်နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာပေါ်ပြနေတဲ့မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေကိုမူရင်းအပေါ်ပြက်ဒေါ်လလတန်းနဲ့မအီးတန်းစင်တို့ကတင်ပြမှာပ
ါပထမအဆုံးအနေနဲ့ဗီယက်နမ်ရဲ့ VTL ဟာမြန်မာနိုင်ငံမှာတုံးဆွဲသူနှစ်ဆတိုးအောင်စူးစမ်းနေတယ်ဆိုတဲ့ခေါင်းကြီးနဲ့ Channel News Asia မှာရေးသားထားတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလုပ်ပါတယ်ဗီယက်နမ်ရဲ့အကြီးဆုံးကျေးနံဆက်သွယ်ရေးကော်မတီဖြစ်တဲ့ VTL ဟာမြန်မာနိုင်ငံမှာလက်ရှိ၅တန်းကနေဒီနှစ်ကုန်နှစ်ဆတိုးလုပ်နိုင်ဖို့ကြိုးစားနေတယ်လို့ဗီယက်နမ် CEO လီဒေါင်ဒေါင်ကရိုက်တာသတင်းဌာနနဲ့တောက်ကြံနေတွေ့ဆုံမိမြန်းကမှပြောခဲ့တာဖြစ်ပါတယ် VTL ရဲ့ VTL Global Investment ဌာနကဝေဟာမြောက်ကိုရီးယားနဲ့ကျူးဘားနိုင်ငံတွေမှလည်းယင်းနှိမ့်နှံမှုစိတ်ဝင်စားကြတာဖြစ်ပါတယ်မြန်မာနိုင်ငံရဲ့တယ်လီကွန်ကျေနပ်ဆက်သွယ်ရေးဈေးကွက်ဟာကြီးထွားနေစေဖြစ်ပြီးထပ်တိုးဖို့မြင်တယ်လို့လည်းဆိုပါတယ်။ဒေသခံမြန်မာနဲ့ဖက်ဆက်လှုပ်ဆောင်တဲ့ VTL ဟာပြီးခဲ့တဲ့ဇွန်လကအမေရိကန်ဒေါ်လာ 1.5 ဘီလီယံနဲ့ 4G network ကိုစတင်ခဲ့တာဖြစ်ပါတယ်။ဒီယင်းနှိမ့်နှံမှုဟာလည်းသူတို့ company အတွက်အလားအလာအကောင်းဆုံးဈေးကွက်လို့ဆိုပါတယ်။မြန်မာ National Holding Public Limited နဲ့ Star High PowerPublic Comedy Limited တို့နဲ့ပူးတွဲထုတ်လုပ်တဲ့ Mitel Network ဟာမြန်မာနိုင်ငံမှာတုံးဆွဲသူပေါင်း5တန်းလောက်ရှိပြီးဒီနှစ်ကုန်မှာနှစ်ဆတိုးဖို့မျှော်လင့်နေလို့ VTL ရဲ့ CEO ဒန်းကပြောခဲ့တာဖြစ်ပါတယ်။ဒါအပြင် VTL ဟာမလေးရှားနဲ့အင်ဒိုနီးရှားတို့မှလည်းရှိရင်းစွဲကျေနပ်ဆက်သွယ်ရေးကော်မတီတွေမှဝင်ရောက်ရင်းနှီးမြှုပ်နှံမှုလည်းဆွေးနွေးနေပြီးအသေးစိတ်ချက်လက်တွေကတော့ဖော်ပြခြင်းမရှိသေးပါဘူးဗီယက်နမ်မှာဒီကုမ္ပဏီဟာ 5G network ကိုပထမဦးဆုံးစသုံးနိုင်မှုရည်ရွယ်ပြီး Ericsson နဲ့ Nokia ကုမ္ပဏီတွေရဲ့မိပညာကိုအသုံးပြုပြီးဒေါ်လာတန်း40ရင်းနှီးမြှုပ်နှံမှုလေးမှန်းနာဖြစ်ပါတယ်စစ်တပ်အုပ်ချုပ်တဲ့ဒီ Vidya company အုပ်စုရဲ့ network မှာဗီယက်နမ်မှာတုံးဆွဲသူတန်း60ရှိပြီးအာရှနဲ့အာဖရိကအများစုပါဝင်တဲ့တခြားဆယ်နိုင်ငံတို့မှာသုံးဆွဲသူပေါင်း30ကျော်တာလေးဖြစ်ပါလိမ့်ရှင်
။နိုင်ငံသားအာမခံလုပ်ငန်းတွေအတွက်တကားဖွင့်ထားတဲ့မြန်မာနိုင်ငံဆိုတဲ့ခေါင်းစဉ်နဲ့ယူအီချီနီတာရေးသားထားတဲ့ဆောင်းပါးကိုဇန်နဝါရီလ3ရက်နေ့ထုတ် Nikkei Asia Review မှာဖတ်ရပါတယ်။မြန်မာနိုင်ငံမှာအာမခံထားတဲ့အလေးထားကအခုချိန်ထိနေပါပါသေးတယ်။မော်တော်ယာဉ်အာမခံထားတဲ့နှုံးကလည်းဆရာကိုင်းနှုံးဝင်းစီပဲရှိပါတယ်။အတက်အာမခံလုပ်ငန်းတွေအပါအဝင်တခြားအာမခံလုပ်ငန်းတွေမြန်မာအာမခံဆေးကွက်ထဲကိုနိုင်ငံသားကုမ္ပဏီဝင်လာဖို့မြန်မာကဆွဲဆောင်စီုံနေပါတယ်။ပြီးခဲ့တဲ့ဗလုံးနေတုန်းကစီမံပဏာဝန်ကြီးဌာနရဲ့ကြေညာချက်အရပြည်တွင်းကကုမ္ပဏီခွဲတွေကိုပိုင်တဲ့ပြပအခြေဆိုင်အတက်အာမခံကုမ္ပဏီ၃ခုကိုထားခွင့်ပေးမှာဖြစ်ပြီးတော့ဒါကိုဘလို့စီးစစ်ရွေးချယ်မလဲဆိုတာကိုဒီလအတွင်းမှာထုတ်ပြန်မယ်လို့ကြေညာထားပါတယ်။တခြားအတက်အာမခံနဲ့အတက်အာမခံမှာဟုတ်တဲ့အာမခံကုမ္ပဏီတွေကတော့ဒေသခံဖက်ဆက်လုပ်ငန်းရှင်တွေနဲ့ပူးတွဲပြီးတော့လုပ်ကိုင်သွားမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာအာမခံလုပ်ငန်းတွေခေတ်စားလာအောင်လို့ပြပပညာရှင်တွေရဲ့အကူအညီကိုအစိုးရကလိုလားနေရလဲဖြစ်ပါတယ်။ပြပကုမ္ပဏီတစ်ခုဖြစ်တဲ့ Hong Kong Chi Sai AIA Group အာမခံလုပ်ငန်းကမြန်မာနိုင်ငံအာမခံဈေးကွက်ကိုဝင်ဆက်မှုစူးစမ်းနေပါတယ်။ရန်ကုန်မြို့နီးကတီလဝါအထူးစီးပွားရေးဆောင်အတွင်းအတက်အာမခံမဟုတ်တဲ့အာမခံလုပ်ငန်းတွေလုပ်ကင်ဖို့ဂျပန်ကုမ္ပဏီ၃ခုကအရထားနေပြီဖြစ်ပါတယ်။ထိုင်ယိုအတက်အာမခံလုပ်ငန်းက2012ခုနှစ်မှာရန်ကုန်ရုံးကွယ်ဖွင့်လှစ်ထားပြီးတော့ဒိုင်းချီအတက်အာမခံကုမ္ပဏီနဲ့နီပွန်အတက်အာမခံကုမ္ပဏီတို့ကလည်းရန်ကုန်ရုံးကွယ်တွေဖွင့်ထားခဲ့ကြတဲ့အကြောင်းနိုင်ငံသားအာမခံလုပ်ငန်းတွေအတွက်တကားဖွင့်ထားတဲ့မြန်မာနိုင်ငံဆိုတဲ့ခေါင်းစဉ်နဲ့ Nikkei Asia Review မှာရေးသားထားတာဖြစ်ပါတယ်ရှင်။
ကမ္ဘာမီဒီယာတွေမှာဖော်ပြနေကြတဲ့မြန်မာပြည်ဆိုင်ရာဆောင်းပါးတွေကိုမူရင်းအောင်ပြည့်ဒေါ်လာတန်နဲ့မရီတန်စင်တို့ပြောပြခဲ့ကြတာပါခင်ဗျာအခုတခါအမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ကန်းစာကိုဒေါ်လာတန်ကပို့ချမှာဖြစ်ပါတယ
်တို့ရရှိများရှင်မစ်ဆွေတူကအပြင်စားတောက်ဆိုင်မှာသွားစားကြပါစို့လို့ဆိုရင်ဘယ်သူကကျွေးမယ်ဆိုတာကတော့ရှင်းပါလေ။အများအပြားကတော့သွားစားဖို့ခေါ်သူကကျွေးမယ်လို့နားလေကြပါလိမ့်မယ်။ဒါပေမဲ့လို့မိတ်ဆွေ၃လေးဦးစုပြီးစားတော့ဆိုင်မှာသွားစားကြမယ်ဆိုရင်ကိုအားလုံးစားပြီးတောက်ပြီးလို့စပွဲတို့ကစတင်တဲ့ငွေဖြတ်ပိုင်းလာချတဲ့အခါဘယ်သူကငွေထုတ်ပေးမလဲ။အဲတူဦးကတော့အားနာလို့ဖြစ်စီစိတ်နာကောင်းလို့ဖြစ်စီကျွန်တော်ကျမပဲပြီးလိုက်မယ်လို့ပြောရင်ပြောပါလိမ့်မယ်။ဒီလိုအခြေအနေမျိုးမှာအင်္ဂလိပ်လိုဘယ်လိုတုံလုံးပြောဆိုမလဲ။ပြောနိုင်တဲ့အသုံးတစ်မျိုးက
Here, let me pick up the tab.
နောက်တစ်ခါနားဆင်ကြည့်ကြရအောင
် Here, let me pick up the tab.
ဒီနေရာမှာနောက်ဆုံးစကားလုံးဖြစ်တဲ့ TAB tab ကတော့ဘန်စကားဖြစ်ပြီးစားတောက်ဆိုင်ဒါမှမဟုတ်အယောင်ဆိုင်ဆိုင်ကကြတင်တဲ့ငွေပြေးစာဖြတ်ပိုင်းကိုဆိုလိုတာဖြစ်ပါတယ်။ကိုကကျွေးမယ်လို့ဆိုရင်နောက်တစ်မျိုးပြောနိုင်တာကတော့
Say, let me foot the bill for this.
နောက်ထပ်နားဆင်ကြည့်ကြရအောင
် Say, let me foot the bill for this.
အတိပေကတော့ကျမပေးပြစီဆိုတာပဲဖြစ်ပါတယ်ဒီနေရာမှာ FOOT foot ကကရိယာအနေနဲ့သုံးထားတာဖြစ်ပြီး bank ကအတိပေကတော့စိုက်ထုတ်ပေးတဲ့သဘောပဲဖြစ်ပါတယ်တတိယတစ်မျိုးပြောနိုင်တာကတော
့ Here, let me. It's my treat.
နောက်ထပ်နားဆင်ကြည့်ကြရအောင
် Here, let me. It's my treat.
အတိပေကတော့ကျမကျွေးပါမယ်ဆိုတာပဲဖြစ်ပါတယ်ဒီနေရာမှာ TREAT treat ကအဓိပ္ပာယ်မျိုးရှိပါတယ်စိတ်ချမ်းသာရအောင်ကျွေးတာမွေးတာလက်ဆောင်ပေးတာစသဖြင့်ကိုညီညွန်းပြောဆိုတာဖြစ်ပါတယ်စားတောက်ဆိုင်သွားလို့ဘယ်သူကကျွေးမလဲအနောက်နိုင်ငံမှာလို့ကို့အတွက်ကိုပေးကြကြေးဆိုရင်ရောဘယ်လိုပြောမလဲ
Dutch treat
နောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Dutch treat
Dutch treat အစားနောက်ထပ်ပြောလို့ရတဲ့အသုံးတစ်မျိုးက
Go Dutch
နောက်ခေါက်နားဆင်ကြည့်ကြရအောင
် Go Dutch
ဒီနေရာမှာ DUTCH Dutch ကဘေးကလာတယ်လေရှင်းပြရမယ်ဆိုရင်တော့ Holland နိုင်ငံသား Dutch ကလာတာဖြစ်ပါတယ်လွန်ခဲ့တဲ့နှစ်ပေါင်း300ကျော်က British နဲ့ Dutch တွေဟာစစ်ပွဲကြီးတွေဆင်နွှဲခဲ့ကြတယ်စစ်ဖြစ်တယ်ဆိုရင်ပဲရန်ဆောင်ကြတော့တာပေါ့ရှင်ဒါကြောင့်မို့အင်္ဂလိပ်မှာ Dutch ဆိုတဲ့စကားလုံးဟာနှိမ်ပြောတာစော်ကားတဲ့သဘောရောက်ပါလေ။အဲ့ဒါကတော့ထူးစင်ကပေါ့။ဥပမာ courage ဆိုတဲ့တတ္တိကို Dutch နဲ့တွဲပြီး Dutch courage လို့ဆိုရင်တော့တတ္တိကြောင်းတာကိုဆိုလိုပါလေ။ဥပမာသူကအရက်မှုမှတတ္တိရှိတာဆိုရင် Dutch courage လို့ပြောလို့ရပါလေရှင်။ဒါကြောင့်မို့လို့ treat ဆိုတဲ့ကျွေးမွေးတာမျိုးစိတ်ချမ်းသာတာမျိုးနဲ့ Dutch ကိုတွဲပြီးသုံးတဲ့ Dutch treat လို့ဆိုရင်တော့ကျွေးတော့ကျွေးပါရဲ့ရှင်ကိုစားတာအတွက်ကိုပီးကြီးဆိုတဲ့သဘောရောက်ပါလေတော်ရရှင်များကိုဒီနေ့မိနစ်တွေတင်ပြခဲ့တယ်အင်္ဂလိပ်အသုံးနှုန်းတွေထဲမှာကိုကစိုက်ပြီးတော့ကျွေးမယ်ဆိုရင်ပြောလို့ရတာက
pick up the tab
နောက်တစ်မျိုးက
foot the bill
နောက်ထပ်ပြောနိုင်တဲ့တစ်မျိုးက
it's my treat
ကိုစားတာကိုကိုပီးကြီးဆိုရင်တော့
Dutch treat
နောက်တစ်မျိုးပြောနိုင်တာက
Go Dutch
လို့ပြောနိုင်ပါလေအဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အမေရိကန် idiom သုံးအင်္ဂလိပ်သင်ခန်းစာကိုဒလလတန်ကပို့ချခဲ့တာဖြစ်ပါတယ်အခုဆက်ပြီးထုတ်လွှင့်မှာကအမျိုးသမီးကဏ္ဍပါခင်ဗျာအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌဖြစ်ကယ်လီဖိုးနီးယားပြည်နယ်ကဒီမိုကရက်အောက်လွှတ်တော်အမတ်နန်စီပယ်လိုစီဟာဇန်နဝါရီ3ရက်နေ့မှာ116ကြိမ်မြောက်လွှတ်တော်သစ်မှာရွေးချယ်တင်မြှောက်ခြင်းခံရပါတယ်။သူဟာအမေရိကန်နိုင်ငံကြီးသမိုင်းမှာဒုတိယအကြိမ်အမျိုးသမီးလွှတ်တော်ဥက္ကဋ္ဌအဖြစ်တင်မြှောက်ခံရသူလည်းဖြစ်ပါတယ်။သူ့ရဲ့နိုင်ငံကြီးလောကကြိုးပမ်းမှုတွေနဲ့ပတ်သက်လို့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လလတန်းကစူးစီးတင်ပြထားပါတယ
်The Honorable Nancy Pelosi of the State of California
having received a majority of the votes cast, is duly elected Speaker of the House of Representatives for the 100th.
Aludoma Nancy Pelosi ha me myazu go yashi lite de twe Aludo Okkhata phi 136 jing myaw hlut do ma ti myaw chin khan ya ba de lu January la 3 ye jada bi ni ga hlut do yi ya tawin kan ga akhu lu jinya twa ka da phit ba de 136 jing myaw Aulut do ma amaniya 435 niya ne Democratic ba ga 235 niya ne Republican no beka tia kuse kunia yashi like it we. Nase lia gainune, Democratic beka, Auludo, Chiso Mugu, yashi like that pibi. Chadabiniga, Nancy Pelosi, Auludo, Okrafi, Yuika, Timiao, like that pipi pare. Telodo Maro, Amania tia ane, Democratica, Lise ngau, Republican ngase tungune, Didibuglaga, nu she de twejao. Telodo, Republican uga, Chisura pipare. Dajang Ku Leshi Kloto Anita Ha Check and Balance Sure Dependent Pay Tiny Naibu Tetamwe Yuka Bwegani Mes Handashin Wiga Mepi Gejara Pipare Nancy Pelosi Net Tumna Donald Trump Dugaro America Mexico the Chinese Halloween Badelu Tu Downtare Tolang Abilia Mayare Twejang Take that Yin Sai Mudwe Twigia P America Suya Divine Pekare A Cheese Saini Dava Tapi Nancy Pelosi ni ne, dudia jemiao, awlut do okra pye iwekao di miao chin, kange yara guro, tamna Trump ga kulu chichu lai pare.
I just want to start off by congratulating Nancy Pelosi on being elected Speaker of the House. It's a very, very great achievement.
Nancy Pelosi ni ne, awlut do okra pye iwekao di miao chin, kange yara dwe, chichu jang pyo lu ware. Taha degu jimare aumimu ba, tanaru du ledwe samye bi, Chigan Yanya Sao, Sadapidoma, Tonoru Omnienzo, Songya Nile, Melu, Mionimare. Luri Tinaja the Ludom Hope, Adoli, Bianle, Shilamava. Tonon Nancy, Jima Lade, Omni Mugu, Chijubare.
Together, Aludo, Ukra, Yaduha, Medigan Poesibu, Chigan Ubrima, Tamrane, Dudia, Tamra, Bean, Nangama, Tatia, Oza, Shizuno, Yadube Pipare, Tamrane, Dudia, Tamrat, Cuckoo, Picado. Tuga, Tamara, Yadugu, Sekan Yama, Pipari. Nancy Pelosi ha, Alokdo, Okarapi. Did the Jane Patama Uzon Yuko, Timiao Chin, Kangiaram, Hope. Tamara, Josh H. B. Bush Liteka. Sanorila Natang, Kunhugani. Natang, Setaku, T. Patama Jane, Alodo, Okarapi. Yuko, Timiao Chin, Kangia, Dule Pipari. Ku Dudia Jane, Alodo, Okra, Yadu, Sekanzin, Jada Brinima, Pioja Gere, Migo Maro. Totoma, mute me a ma ye twit, dea chore twitchong. Da ha the mighty nick, a katam yalu duga, kulu pio givare.
I'm particularly proud to be a woman Speaker of the House of this Congress, which marks the 100th.
Marine, let's see, Toto ye. Mute me, Olodo, Okra, Piara. Take go, guivare. A changaro, dineha, a mute me, we may be banquin, yashire. Nidiabi, a tame mat nick, piluvare. Tomorrow, Aune, Telodon, Yas Loma, amuse me a mat diajo, Shivare, Daha, Samaima, Amyazu me pipare, Tomorrow Nine, a ye chile, piwa, jadlu, Nanganga, Dawin, be at Dagule, Kanjayara, Pidelu, Nancy Bluziga, Piodwa, Gera, Pipare, Dabi, di Leshi, Hodoma, amuse me with the mighty, Boom Yaladlu, Africa, Nueva, Asha, Nueva, Latino, Nueva, Dying Indian, Nueva, Ne, Muslim, amuse me a madwebi, LGBT Dole Pawin Da Jang. Mutu Kwebya Mudwe Shibi Bedule Apia Lan Liza B Nangadwe Kongzong Piang Lusong Twame Lu Nancy Pelosi Ga Biogevare.
Our nation is in an historic moment. 2 months ago the American people spoke and demanded a new dawn. They called upon the beauty of our constitution.
Hatamiya Yawi Babi Lunged and Laga American Nangandadwe may be gejabi. The mind Samyana de Satemu, Tangsu, Kejaraba. Tomorrow, Nangaye, Democracy go, Kagwe, Sasha Nangu. Pesigon Chigan, Uri Yabi. Pian Lan, Tangi de Snigu, Gatwe, Accounte, Ponai, Gejavale. Tomorrow, Uri Build Lodoha. Tamara, Bien. Diasi, Senene, Tandu, Lopangwe, Anna, Shida, Lepipari, Lule, Nancy Bluesiga, Piodoa, Gedaba. Deshima, Tamara Trump, Downey. Mexico, the Dainy, Tisapu, ဒေါ်လာ5ဘီလီယံမရရှိတဲ့အတွက်ဘဟုအစိုးရစိတ်ပိုင်းပိတ်ရတဲ့အခြေအနေဟာတပတ်နီးပါးကြာလာပြီးဖြစ်တဲ့အတွက်ကြောင့်လေ Republican တွေကျူးဆိုးတဲ့ထွက်တော်အပြင်ဒီမိုကရက် Trump နဲ့ထိတ်တဲရင်ဆိုင်ရပွေရှိတဲ့အတွက်ကြောင့်လေရှေ့မှာအကဲဆတ်မှုတွေရှိမှာမလွယ်ဘူးလို့လေသူကအခုလိုပြောခဲ့ပါတယ
် We have no illusions that our work will be easy and that all of us in this chamber will always agree
ကျမတို့ထားဆောင်ရမယ့်ဂျာဝင်ကလက်ရှိနေမယ်လို့ကျမတို့မထင်ထားပါဘူးအလားတူထွက်တော်အမတ်တွေလည်းတဘောတီးရှိကြလိမ့်မယ်လို့မယူဆပါဘူးကျမတို့အမြင်မတူကြပေမဲ့ကျမတို့တစ်ဖက်အမြင်ကိုလေးစားကြမှာဖြစ်တယ်လို့အမှန်ကိုလည်းလေးစားကြမှာဖြစ်ပါလေကျမတို့အနေနဲ့သဘောထားအမြင်တွေကိုဘယ်ဘက်ကပဲလာလာအခြေအတင်ဆွေးနွေးကြမှာဖြစ်ပြီးကောင်းမွန်တဲ့အမြင်တွေကိုရှေ့ရှုဆောင်ရွက်သွားကြမှာပါဒီစိတ်ဓာတ်နဲ့ကျမတို့ဒီမိုကရက်တွေဟာအထက်လွှတ်တော်အသုံးစီရထားရေးဆိုင်ရာဥပဒေမူကြမ်းကိုအစိုးရပြန်ဖွင့်နိုင်ရေးအတွက်ဒီနေ့နှောင်းပိုင်းမှာပဲတင်သွင်းသွားဖို့ရှိတယ်လို့နန်စီပလိုစီကပြောသွားခဲ့တာပါအသက်88နှစ်အရွယ်မှာဒုတိယအကြိမ်နိုင်ငံမှာတတိယမြောက်ဩဇာအရှိဆုံးရာထူးမှာတာဝန်ထမ်းဆောင်လာခဲ့တဲ့နန်စီပလိုစီရဲ့ကျူးပမှုဘဝတစ်စိတ်တစ်ပိုင်းကဘယ်လိုရှိပါသလဲ။နန်စီပလိုစီဟာ1940မတ်လ26ရက်နေ့မှာမွေးဖွားခဲ့တာဖြစ်ပြီးအစပထမမှာသူဟာအင်တောင်ရှင်းနဲ့သားသမီး၅ဦးတို့ကိုပြုစုပျိုးထောင်ရင်း1981ခုနှစ်မှာကယ်လီဖိုးနီးယားဒီမိုကရက်ပါတီဌာနချုပ်မှာဥက္ကဋ္ဌဖြစ်စေတနာဝန်ထမ်းထမ်းဆောင်ခဲ့သူဖြစ်ပါတယ်။Ford magazine ရဲ့တွေ့ဆုံမိ мян ကမှာသူက
I was not really interested in the limelight at all while my children were still in school I was the chair of the California Democratic
Party ကျမနေနဲ့နာမည်ကြီးဖို့စိတ်ဝင်စားခဲ့ပါဘူးကျမကလေးတွေကြောင့်နေစဉ်ကျမက California Democratic Party ဥက္ကဋ္ဌဖြစ်စေတဝန်ထမ်းထမ်းဆောင်ခဲ့ပါတယ်နောက်ကနေပြီးတခြားလူတွေကိုပံ့ပိုးပေးခဲ့တဲ့နေရာမှာရှိခဲ့တာပါလို့ Nancy Pelosi ကပြောခဲ့တာဖြစ်ပါတယ်အမေရိကန်နိုင်ငံရေးလောကမှာနန်စီပလိုစီတို့လွှတ်တော်အမတ်စားဖြစ်စဉ်ကအမျိုးသမီးအမတ်ဦးရဲ့အတော်လေးနေပါပြီးနိုင်ငံရေးဟာအမျိုးသားတွေကြီးဆိုးတဲ့လောကဖြစ်ခဲ့ပါတယ်။ခုလိုအခြေအနေတွေအောက်မှာသူကလွှတ်တော်ရဲ့အမတ်အနည်းစုခေါင်းဆောင်အပြင်အမတ်အများစုခေါင်းဆောင်နေရာတွေမှာဒီမိုကရက်အမတ်ဦးရဲ့အနည်းများလိုက်ဆောင်ရွက်ခွင့်ရခဲ့တဲ့အတွက်ကြောင့်လေသူဟာအောက်လွှတ်တော်မှာဝါရင်ခေါင်းဆောင်မှုတက်တန်းရှိခဲ့သူပါအမေရိကန်နိုင်ငံရေးမှာအမျိုးသမီးတွေပါဝင်လာနိုင်ရေးနဲ့ပတ်သက်လို့သူက
Well we have to change that and one of the things I say is if we reduce the role of money in politics
ကျမတို့ဒီအခြေအနေကိုပြောင်းရပါလိမ့်မယ်နိုင်ငံရေးနဲ့ငွေကိုဦးစားပေးတာတွေလျှော့ပြီးအချင်းချင်းတင့်မြပြေလည်အောင်ဆက်ဆံကြဖို့ဦးစားပေးသင့်ပါတယ်ဒါဆိုနိုင်ငံရေးမှာအမျိုးသမီးတွေပိုပါဝင်လာနိုင်ပြီးကျမတို့နိုင်ငံအတွက်သိတ်ကောင်းမှာပါအမျိုးသားတွေရုန်းကန်မှုနဲ့အမျိုးသမီးတွေရဲ့ရုန်းကန်မှုကမတူပါဘူးအမျိုးသမီးတွေကိုလူတို့အချို့ပြုလုပ်ငန်းတွေမှာပိုပါဝင်ဆောင်ရွက်ချင်ပါတယ်လွှတ်တော်မှာဝင်ရွေးမလားအစိုးရယာရုတွေမှာဝင်ထမ်းဆောင်မလားစသဖြင့်တို့ကိုစဉ်းစားစီခြင်းပြီးခေါင်းဆောင်ပိုင်းမှာအမျိုးသမီးတွေပိုပါဝင်ခွင့်ရရှိလိမ့်မယ်လို့ကျမမျှော်လင့်ထားပါတယ်လို့နန်စီပလိုစီရဲ့ပြောကြားခြင်းနဲ့အတူဒီသတင်းပိုင်ရဲ့အမျိုးသမီးများကန္တာကိုနှီးကုန်းချုပ်အပ်ပါလိမ့်ရှင်
ဒေါ်လာလတန်ရဲ့အမျိုးသမီးကန္နာကိုနားဆင်ကြရပြီးအခုတခါတော့သိပ္ပံနဲ့နှီးပညာအစီအစဉ်ကိုဒေါက်ခင်မျိုးသက်ကတင်ဆက်မှာပ
ါ။ဆိုးရအပြောင်းလဲဖြစ်လာတာနှစ်နှစ်ထဲရောက်လာခြင်းမှာမြန်မာနိုင်ငံတိုးတက်မှုရှိမရှိကိုတနည်းတစ်ပုံတိုင်းတာနိုင်တဲ့ပေရန်တစ်ခုဖြစ်တဲ့သိပ္ပံနဲ့နှီးပညာကန္နာမှာတိုးတက်မှုရှိမရှိဆန်းစစ်ကြည့်အောင်ပါ။ဂျပန်အန်နဝါဘူမိသိပ္ပံနဲ့နှီးပညာဌာနကဒေါက်တာမိုးကျော်သူရဲ့အမြင်ကိုတင်ပြပေးပါရစေ။မြန်မာနိုင်ငံအတွင်းကူးပြောင်းရေးမှာသိပ္ပံနဲ့နှီးပညာကဏ္ဍကိုမြှင့်တင်ဖို့အတွက်အနည်းတိုက်တွန်းနေရှိတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်က2019ဇူလိုင်လထဲမှာဝါရှင်တန်ဒီစီမှာကျင်းပတဲ့ကမ္ဘာလုံးဆိုင်ရာစိတ်ယုံနှီးပညာပြိုင်ပွဲဝင်တဲ့နိုင်ငံပေါင်း159နိုင်ငံထဲမှာမြန်မာအင်ဂျင်နီယာလူငယ်အဖွဲ့ကအဆင့်6ရခဲ့ပြီးအာဆီယံနိုင်ငံတွေထဲမှာတော့ပထမရခဲ့တာမို့မြန်မာအလားအလာကိုအခုလိုဝမ်းပန်းတက်တာပြောကြားခဲ့ပါတယ်
It was a triumph of innovation and teamwork. It was an indication of our potential, of how we shall find the resources to overcome the challenges.
မြန်မာနိုင်ငံနဲ့အလားအလာဘက်လောက်ရှိတယ်မြန်မာအတွင်းကူးပြောင်းကာလစိန်ခေါ်မှုတွေကိုကြော်လွှားနိုင်ဖို့အတွက်အရင်းမြစ်တွေကိုဘယ်လိုရှာရမလဲဆိုတာကိုတိကျောင်းပြနေတာလို့ပြောသွားတာပါဒီလိုအလားအလာရှိတဲ့မြန်မာနိုင်ငံရဲ့သိပ္ပံနဲ့ဤပညာကဏ္ဍအတွက်လက်ရှိအခြေအနေကိုနိုင်ငံတကာပညာရှင်တွေနဲ့လက်တွဲပြီးဆောင်ရွက်နေတဲ့ဂျပန်အစိုးရအန်ဝါဘူမိသိပ္ပံနဲ့ဤပညာဌာနကမြန်မာဘူမိပညာရှင်ဒေါက်တာမိုးကျော်သူကဘယ်လိုမြင်ပါသလဲ
ဒီ2017ခုစနေခုနှစ်ကနေပြောင်းလဲလာတဲ့အခြေအနေကအရန်ကိုမြန်ပါတယ်ကျွန်တော်ပြည်ပကနေကြည့်နေတဲ့အတိုင်းကိုကျွန်တော်ကိုနိုင်လေထဲထဲဝင်ဝင်ဝင်ကူပွင့်ပါတဲ့အခြေအနေလေးလည်းရှိပေမဲ့ဒီ2015ခုနှစ်2016ခုနှစ်ဧပြီမှာအစိုးရပြောင်းလဲဖြစ်သွားတဲ့အချိန်မှာအပြောင်းလဲတွေတော်တော်များများရပ်သွားတဲ့အခြေအနေမျိုးလေးကျွန်တော်တွေ့လိုက်ရတယ်တွေ့လိုက်တော့ကျွန်တော်လည်းပြောရရင်ပြည်ပကနေကြည့်လိုက်ရင်နည်းနည်းစိတ်ပြတ်တာပေါ့စိတ်ပြတ်တယ်ဆိုပေမဲ့လည်းဒါမြန်မာပြည်အနေနဲ့နိုင်ငံရေးပြောင်းလဲဆိုတာဒါမျိုးကအရန်ကိုအတွေ့အကြုံမရှိသေးတဲ့အခြေအနေကြောင့်ဖြစ်ပေမဲ့အခုဒီ2018ရွေးကောက်ပွဲအစိုးရတွေပြောင်းပြီးနှစ်နှစ်ကြာလာတဲ့အချိန်ပြန်ကြည့်လိုက်တဲ့ခါကျတိုးတက်မှုတွေအများကြီးကိုမြင်လာရတယ်။ဒါပေမဲ့အဲ့ဒါတွေကဘယ်လိုခေါ်မလဲတင်းစားရှင်းလင်းပွဲတွေပါတယ်မှာလဲကျွန်တော်တို့မတွေ့ရတော့သီးသီးခြားခြားကြီးမသိနေဘူး။ကျွန်တော်ထဲထဲဝင်ဝင်ကြည့်လိုက်တော့မှပဲတွေ့ရတာပါ
။တာဝန်ယူကင်ကွယ်ဆောင်ရနေတဲ့အစိုးရတရရဲ့တရင်ဖြန့်ပြူးမှုအားနေတာဟာတိုးတက်မှုဘယ်လောက်ရှိနေလဲဆိုတာကိုတိုင်းတာဖို့အတွက်ခက်ခဲစေတာပါ။ဒီလိုခက်ခဲတဲ့ကြားကပဲ2018ခုနှစ်အတွင်းမြင်သာတဲ့တိုးတက်မှုကလေးတွေရှိနေတယ်လို့ဆိုပါလေ။
2018အတွက်အဓိကပြောရရင်တော့ကျွန်တော်တို့ပြည်ထောင်စုနိုင်ငံတော်အဆင့်အခြေအနေမှာဒီကုလသမဂ္ဂကနေကြံခဲ့တဲ့နှစ်နှစ်2016ခုနှစ်ဇန်နဝါရီလတည့်ရက်နေ့ကနေစလိုက်တဲ့ SDG ဆိုတဲ့နိုင်ငံတွေရည်ရှိတည်တံ့ခိုင်မြဲပြီးဟန်ချက်ညီတဲ့ဖွံ့ဖြိုးတိုးတက်မှုပေါ့နော်Sustainable Development ဆိုတဲ့ SDG ဆိုတဲ့ဟာတွေနဲ့ပတ်သက်ပြီးမြန်မာပြည်မှာမသိတာပေမဲ့တကယ်ကိုအစိုးရအဖွဲ့အစည်းတွေမှာအားကျုံးမှန်တဲ့လုပ်နေတဲ့ဥစ္စာတွေကမြင်လာရပါတယ်အဓိကပထမပြောရရင်ဆိုတော့2018ကနေ2030ဒီကုလသမဂ္ဂရဲ့သတ်မှတ်ထားတဲ့နှစ်အတိုင်းပဲမြန်မာနိုင်ငံရဲ့ရေရှည်တည်တံ့ခိုင်မြဲပြီးဟန်ချက်ညီသောဖွံ့ဖြိုးတိုးတက်မှုစီမံကိန်းဆိုတဲ့ဟာကြီးကပေါ်လာပါတယ်မူပေါင်းလေးအဲ့ဒီမူပေါင်းလေးထဲမှာအဓိကပြောရရင်ကတော့ဘာပန်းနိုင်နံပါတ်3ခုနံပါတ်3ပန်းနိုင်မှာအလုတ်ကိန်ဖန်တီးရေးနဲ့ပုဂ္ဂလိကကဏ္ဍဥဆောင်ပြီးဖွံ့ဖြိုးရေးဆိုတဲ့အပိုင်းမှာကဒီနိုင်ငံတော်အဖွဲ့အစည်းတွေကပုဂ္ဂလိကအဖွဲ့အစည်းတွေကတက္ကသိုလ်တွေရောအားလုံးကသုတေသနနဲ့ဤပညာမရှိဘဲနဲ့မလုပ်နိုင်ဘူးဆိုတဲ့အချက်ကိုအားလုံးလက်ခံပြီးတော့အဲ့ဒီမှာပူးတွဲလုပ်ကြဖို့ဆိုတဲ့ဟာရဲ့မူပေါင်းအသေးစိတ်တွေဆွဲထားပါခင်ဗျအ
ခုလိုနိုင်ငံတော်ပုဂ္ဂလိကနဲ့ပညာရှင်တွေလက်တွဲပြီးဆောင်ရွက်ဖို့အတွက်မူပေါင်းချနိုင်တာကြောင့်ဘယ်လိုထူးခြားလာနိုင်မှာပါလဲ
အဲ့ move on နဲ့အသေးစိတ်တွေပေါ်လာပြီဆိုရင်လာမယ့်နှစ်တွေမှာပေါ့နော်ဒီအောက်ခြေစီတက္ကသိုလ်တွေအောက်ခြေသုတေသနအဖွဲ့အစည်းတွေနိုင်ငံတကာလှုပ်ထိုင်တဲ့ပတ်သက်လို့စနစ်တကျတိုးတက်မှုလေးတွေမြင်လာမယ့်အပြင်ကိုဒီလိုပူးတွဲလုပ်တဲ့အခြေအနေတွေမှာဘယ်လိုဟာတွေကိုသတိထားရမယ်ဘယ်လိုလုပ်ရမယ်ဆိုတဲ့လမ်းညွှန်ချက်တွေပဲအသေးစိတ်လေးတွေမြင်လာရပါတယ်ခင်ဗျာဒါရီကအခုချိန်ဒီမြန်မာနိုင်ငံပြောရရင်တော့ကျွန်တော်တို့တသက်ပါပဲဒီ1960လောက်ကတည်းကနေမရှိခဲ့ဘူးတဲ့လမ်းညွှန်ချက်လေးပါခင်ဗျာကျွန်တော်နည်းနည်းလေးနောက်ကျောင်းပြန်သွားရမယ်ဆိုရင်ကတော့အခုလက်ရှိဒီမြန်မာနိုင်ငံမှာသိပ္ပံနဲ့ဤပညာဘယ်လိုလုပ်လာခဲ့လဲဆိုတဲ့ဟာလေးကိုကျွန်တော်ခဏလေးပြန်ပြောချင်တယ်ဆိုရင်ကဒီ2016ခုနှစ်ဒီအစိုးရဖွဲ့အပြောင်းလဲဖြစ်တဲ့အချိန်မှာသိပ္ပံနဲ့ဤပညာဝန်ကြီးဌာနနဲ့ပညာရေးဝန်ထမ်းတစ်ခုကိုပေါင်းလိုက်တယ်ဒီဝန်ကြီးဌာနတစ်ခုကမြန်မာနိုင်ငံရဲ့သုတေသနရဲ့တကယ့်အခြေခံအဖွဲ့အစည်းလေးပါဟိုကျန်းမာရေးဝန်ကြီးဌာနမှာဆေးသုတေသနသိပ္ပံရှိတာတို့တခြားဆက်မှုဥပမာဟိုသုတေသနရှိတာကြီးများမှန်ပေမဲ့အရေးအတွက်ရောအတိုင်းအတာရောအရန်ရေးကြည့်တဲ့ဥစ္စာဒီဝင်းချန်တိုင်းနှစ်ခုပါဒီနှစ်ခုပေါင်းသွားပြီးရင်နောက်ပိုင်းမှာဖြစ်လာတဲ့ဥစ္စာကတော့ကောင်းတာပေါ့နော်ကောင်းတာအနေနဲ့ပြောရရင်ကတော့ဒီတနိုင်ငံလုံးအတွက်ကိုကမ္ဘာအဆင့်အတန်းရှိတဲ့ဓာတ်ခွဲခန်းကြီးတစ်ခုဖြစ်လာတဲ့ကိစ္စရယ်အဲ့ဓာတ်ခွဲခန်းကိုပြည်ညိုင်းဝင်းချန်တာကလူတွေအားလုံးကစိတ်တိုင်းကြဆိုပရခေါ်မလဲလွတ်လွတ်လပ်လပ်သုံးဆွဲခွင့်ရရှိသွားတဲ့အခြေအနေဖြစ်လာပြီးရင်နောက်မှာဘာဖြစ်လာလဲဆိုတော့ပို့ပြီးချဲ့ပြီးတော့ကျွန်တော်ကိုနိုင်တောင်အံ့ဩသွားတဲ့ချက်တစ်ခုကတော့စက်မှုလုပ်ငန်းဒီ SME ပေါ့နော်အလယ်လက်အဆင့်ရှိတဲ့ဒီစက်မှုလုပ်ငန်းကုမ္ပဏီတွေရောအစိုးရအဖွဲ့အစည်းတွေရောတက္ကသိုလ်တွေရောသုတေသနနဲ့ပတ်သက်တဲ့ဤပညာတွေကိုအတိုင်းအတာအကန့်အသတ်ချက်မရှိဘဲနဲ့ဖလှယ်ပြီးတော့မှအဲ့ဒီဤပညာတွေတုံးပြီးတော့စက်မှုလုပ်ငန်းတွေကိုအားပေးဖို့ဆိုတဲ့ကိစ္စကြံခဲ့တဲ့နှစ်နှစ်အတွင်းမှာတော်တော်လေးကိုတက်တက်ကြွကြွလှုပ်လာတာမြင်လာရပါတယ်ကျွန်တော်ကိုနိုင်လေလေ
သိပ္ပံနဲ့ဤပညာဆိုင်ရာမှာလွတ်လပ်စွာဖလှယ်ခွင့်ရခဲ့တာကနေစက်မှုလုပ်ငန်းတွေအတွက်လမ်းပွင့်ခဲ့ရတာကပထမအချက်ပါနောက်တွေ့ရတဲ့တိုးတက်မှုတွေကရောဘာတွေပါလဲ
SCG ရဲ့မူပေါင်းချနိုင်ညအပြင်ကိုနောက်ထပ်ပြီးတော့လုပ်နိုင်တဲ့ဟာတွေကသိပ္ပံဤပညာနဲ့စမ်းသစ်တီထွင်မှုဥပဒေဆိုတဲ့အစားအင်္ဂလိပ်လိုပြောရင် Science Technology and Innovation ဥပဒေဆိုတဲ့ဥပဒေက2018ခုနှစ်ဇွန်လမှာအတည်ပြုပြဋ္ဌာန်းနိုင်ခဲ့ပါတယ်ဆိုတော့ဒီဟာလည်းအရန်ကိုရေးကြည့်ပါတယ်ဘာလို့လဲဆိုတော့ဒီသိပ္ပံဤပညာစမ်းသစ်တီထွင်မှုတွေလုပ်လာတဲ့အချိန်မှာရှိကလူကတီထွင်ထားတဲ့ဥစ္စာနောက်လူတွေကခိုးယူလို့မရအောင်လုပ်တယ်လို့မျိုးတယောက်နဲ့တယောက်လေးစားမှုပုံမူတည်ပြီးတော့ရှိနေတဲ့ဟာတွေကို လေးစားပြီးတော့မှလက်တွဲပြီးလောက်ကြမယ်ဆိုတဲ့ဟာမျိုးကိုစနစ်တကျလုပ်သွားဖို့အတွက်ဖြစ်တဲ့အပြင်ကိုပြည်ပကလာပြီးရင်းနှီးမြှုပ်နှံသူတွေအတွက်လည်းဟောဒါမျိုးဥပဒေတွေရှိနေတယ်ဒီနိုင်ငံစနစ်တကျလုပ်နေပါလားဆိုတဲ့ဟာမျိုးကိုမြင်နိုင်ဖို့အတွက်အရန်ကိုအရေးကြီးတာပါနောက်တစ်ခုကမြန်မာစိုက်ပျိုးရေးကဏ္ဍအတွက်မဟာဗျူဟာပေါ့နော်ဥတီချက်တွေဆိုပြီးတော့ကျွန်တော် target ကြီးတွေကိုလည်း2018ကနေ2023ခုနှစ်အတွက်အဲ့ဒါဆိုပြီးတော့လုပ်လို့ရတဲ့ဥစ္စာကထူးထူးခြားခြားပေါ့နော်ဒီသုတေသနနဲ့ဖွံ့ဖြိုးရေးလုပ်ငန်းမူပေါင်းနေနဲ့မြင်ရတာ3ခုပါခင်ဗျာ
ဒါဆိုရင်2018ခုနှစ်ထဲမှာမြန်မာနိုင်ငံအတွက်ကသိပ္ပံနဲ့နည်းပညာဆိုင်ရာအခြေခံစပြီးတော့ဖွံ့ဖြိုးလာတယ်လို့ပြောလို့ရမှာလားရှင်
။မှန်ပါတယ်ခင်ဗျာဒီအခြေခံမရှိဘဲနဲ့ကျွန်တော်တို့ကရှေ့ကိုဆက်ပြီးခုံပြန်တက်တယ်လို့ပြောလို့ဆိုတာကဘယ်လိုမှဖြစ်သွားရင်လည်းဘယုဒုက္ခပဲဖြစ်လာမှာပါ။ဒါကြောင့်စနစ်တကျအပိုင်းမှာဒီဘိုင်းတွေကအရန်အရေးကြီးတဲ့အတွက်ကြောင့်ဒီမူပေါင်းတွေဖြစ်သွားပြီဆိုရင်ဒီမူပေါင်းတွေကတကယ်အောက်ခြေအဖွဲ့အစည်းတွေတကယ်လက်ရှိလုပ်နေတူတည်တည်အားလုံးတဲ့ကိုစိတ်ဝင်သွားဖို့ကဒီရှေ့ဆက်ပြီးဖြစ်လာမယ့်အပိုင်းတွေလို့ကျွန်တော်မြင်ပါတယ်။
အခုလိုအခြေခံရလာတဲ့မြမသိပ္ပံဤပညာကဏ္ဍရဲ့အနာဂတ်နဲ့လိုအပ်နေတာတွေကိုနောက်တစ်ပတ်မှာဆက်ပြီးပြောပြပေးပါမယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်ပါနော
်။သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအတန်း DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 7 ဂျိုလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အဖက်ဆင်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ပြည်ရီကိုနားဆင်အားပေးကြတဲ့အတွက်ကျေးဇူးပါခင်ဗျာအခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်အောင်လွင်ကပြောပြပေးမှာဖြစ်ပါတယ
်အမေရိကန်ဆွေရယန္တရားတချို့ရပ်ဆိုင်းနေတာမနေ့ကတောက်ကြနေသည့်ဆိုလို့ရှိရင်14ရက်ကြာသွားခဲ့ပါပြီနှစ်ပတ်ပြည့်သွားပါပြီဒါပေမဲ့အင်ပြူရောနဲ့လွတ်တော်ကြာပြည်လည်မှုတွေအခုချိန်ထိမရနိုင်သေးလို့ဆွေရယန္တရားရပ်ဆိုင်းမှုပြဿနာကဆက်ပြီးတော့ရှိနေအောင်မယ်ဆိုတဲ့သဘောပါဒီပြဿနာကိုဖြေရှင်းနိုင်အောင်အခုသတင်းပတ်ကုံထိအင်ပြူရောနဲ့လွတ်တော်ခေါင်းဆောင်တွေကြာဆွေးနွေးဖို့ရှိနေပါတယ်မနေ့တော့ကလည်းသူတို့ဆွေးနွေးခဲ့ကြပါသေးတယ်ဒီဆွေးနွေးမှုဟာတိုးတက်မှုရှိတယ်လို့သမ္မတထရမ်ကဆိုပေမဲ့လည်းဒီအောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီကတော့နှစ်နာရီလောက်တော့ရှော့ဆွေးနွေးခဲ့ကြတာဟာအငင်းခုံတက်တက်ဖြစ်တယ်အစိုးရလုပ်ငန်းတွေပြန်မလဲမပတ်ချင်းဒီပြဿနာကမပြေလည်နိုင်ဘူးလို့ပြောပါတယ်ဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲပါဝင်ယာနဲ့ချီတဲ့ဂျာမနီနိုင်ငံရေးသမားတွေရဲ့ကိုယ်ရေးချက်လက်တွေခိုးခံပြီးတော့ Twitter လူမှုကွန်ရက်ပေါ်မှာတင်ခံရတဲ့ကြောင်းဂျာမနီဆွဲကပြောပါတယ်မာကဲနဲ့ပတ်သက်တဲ့အရန်ရေးကြည့်တဲ့ချက်လက်တွေကတော့မပေါက်ကြဘူးလို့ပထမပိုင်းစစ်ဆေးချက်တွေမှာတွေ့ရတယ်လို့ဆိုပါတယ်ရခိုင်ပြည်နယ်ပူတိတော်မောင်တော်မြို့နယ်မှာရှိတဲ့ရဲကင်းစခန်း၄ခုကိုရခိုင်တပ်မတော် AA ကဝင်ရောက်တိုက်ခတ်ခဲ့လို့ရဲတပ်ဖွဲ့ဝင်73ဦးသေဆုံးပြီးတော့ကိုးဒဏ်ရကြောင်းမြန်မာပြည်ထောင်စုဌာနကဇန်နဝါရီလ4ရက်နေ့မှာကြေညာချက်ထုတ်ပြန်ပါတယ်အေအဖွဲ့ကအင်အားလုံးရင်းနဲ့မြန်မာကစ္စကန်၄ခုကိုတစ်ချိန်နဲ့တစ်ပြိုင်နက်တည်းဝင်ရောက်တိုက်ခတ်ခဲ့တယ်အင်အား250လောက်တုံးပြီးတော့မနေ့6နာရီကျော်မှာတိုက်ခတ်ခဲ့တယ်မြန်မာစစ်တပ်ကပြန်တိုက်ခတ်မှုတွေလုပ်တဲ့အခါမှာရဟယင်းနစီနဲ့လေကြောင်းကတိုက်ခတ်မှုတွေမနေ့7နာရီတော့မှာလုပ်တယ်9နာရီကျော်မှာတော့အေအဖွဲ့တွေစုခွာသွားတယ်လို့ဆိုပါတယ်အေအဖွဲ့ကလည်းသူတို့တိုက်ခတ်တာမှန်တယ်ဆိုတဲ့အကြောင်းမြန်မာပြည်စစ်တပ်က3ပန်း14ခုကိုဖမ်းဆီးထားကြောင်း VOA မြန်မာပိုင်းကိုပြောဆိုထားတာရှိပါတယ်ပုံနှကျွန်းရသေးတောင်နဲ့ဘူးတီတောင်ဒေတာတွေကြောက်တော်ဒေတာတွေမှာအေးအေးရခိုင်တက်တဲ့မြန်မာတပ်ဖွဲ့တို့ကြာတိုက်ပွဲတွေဟာအခုတော့မှပြင်းထန်နေတာပါမြန်မာစစ်အဖွဲ့ကအပြစ်ခတ်ရဆဲမှုတွေလေးလောက်လုပ်မယ်လို့ပြောနေပေမဲ့တိုက်ပွဲတွေကမပြီးဆုံးပဲဖြစ်နေပါတယ
်ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုကျော်အောင်လင်းပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဤတန်စင်ဖြစ်ပြီးအသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်ဒီမနက်အတွက် VOA အစီအစဉ်တွေကိုလိုင်းနိုမီတာ3040 48နဲ့လိုင်းလက်မီတာ190တို့အနေနဲ့တင်ဆက်ခဲ့တာဖြစ်ပါတယ်။သောရရှင်များနဲ့တူပါမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါ။
This program has come to you from the Voice of America, Washington.